Welcome to the Voice of America in Burmese.
Washington ရိုဒီယိုအမေရိကန်တန်ကနေ2020နီလ22ရက်တောက်တန်နေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ24 40နဲ့51လိုင်းလိုမီတာ190လို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ရတဲ့ပါဒီမနက်ခင်းသတင်းတွေကိုကိုရင်းမင်းထွန်းနဲ့တို့ပြပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဆိုင်ရာသတင်းချက်လက်မှားတွေအွန်လိုင်းမှာမပြန့်စေဖို့အတွက်ကုလသမဂ္ဂကစတင်လှုပ်ဆောင်နေပြီလို့အတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကချက်သက်ရင်းနေမှာပြောပါတယ်။အွန်လိုင်းမှာလိင်ညာမှုတွေ၊ကြောက်ရွံ့မှုတွေ၊အမုန်းတရားတွေနဲ့ပြည်နေတာကိုသိလူရှုမထားနိုင်တော့တဲ့အတွက်အချက်လက်မှန်မှန်မှန်ရှိရှိတဲ့ verified လှုပ်ရှားမှုကိုစတင်လိုက်ပြီဖြစ်ကြောင်းအတွင်းမှုချုပ်ရဲ့ချက်သက်ရင်းနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပတ်သက်ပြီးခွဲခြားဆက်ဆံမှုတွေ၊နိုင်ငံခြားသားကိုစိုးရိမ်မှုတွေတိုးလာနေပြီးဒီလိုလှုပ်ဆောင်မှုအများစုဟာကွန်ပျူတာအွန်လိုင်းမှာတွေ့နေရတယ်လို့ကုလအတွင်းမှုချုပ်ကမကြတဲ့ခင်ကပဲသတိပေးခဲ့တာပါအချက်လက်မှားတွေနဲ့လှုပ်ကြံထားတဲ့အကြောင်းအရာတွေဟာအွန်လိုင်းမှာလင်းလင်းစွာပြန့်သွားပြီးလူသန်းပေါင်းများစွာလက်ထဲရောက်သွားနိုင်တာဖြစ်ပါတယ်ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်လာတဲ့ COVID-19 ကာယရောဂါဆိုင်ရာအချက်လက်တွေကိုဘာသာစကားမျိုးစုံနဲ့ကမ္ဘာတစ်လောကလူသန်းပေါင်းများစွာလန်းလန်းမြည်စေဖို့ရည်ရွယ်ပြီးဒီလှုပ်ရှားမှုကိုကုလသမဂ္ဂကလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ငါပြားယောဂါကုသတဲ့ chloroquine နဲ့ hydroxychloroquine ဆေးတွေဟာ COVID-19 ယောဂါကုသရေးဓာတ်မဟုတ်ကာကွယ်ရေးအတွက်အသုံးပြုလို့ရမရကမ္ဘာလုံးဆိုင်ရာလေ့လာမှုကြီးမှာ Britain ဆေးရုံတွေကကျန်းမာရေးလုပ်သားတွေပထမဆုံးပါဝင်တော့မှာဖြစ်ပါတယ်။ Oxford တက္ကသိုလ်ဦးဆောင်တဲ့ဒီလေ့လာမှုကိုကျေးဇူးပြင်းတွေကစတင်လိုက်တာဖြစ်ပြီးဥရောပ၊အာဖရိက၊အာရှနဲ့တောင်အမေရိကကဒီယောဂါကုသရေးမှာပါဝင်နေတဲ့ကျန်းမာရေးလုပ်သား4000ကျော်နဲ့စမ်းသပ်ဆက်ဆေးမှာဖြစ်ပါတယ်။COVID-19 အကူးစက်မခံရတဲ့ကျန်းမာရေးလုံခြုံရေး COPCOP လို့ခေါ်တဲ့ဒီလေ့လာမှုမှာပါဝင်နိုင်ပါတယ်။ Britain နိုင်ငံကလုံခြုံရေးကို Hydroxychloroquine ဓာတ်မဟုတ်လူကျန်းမာရေးမထိခိုက်စေတဲ့ဆေးသုံးလာပြီးပြီးအာရှတိုက်သားတွေကိုတော့ Chloroquine ဓာတ်မဟုတ်လူကျန်းမာရေးကိုမထိခိုက်စေတဲ့ဆေးနဲ့စမ်းသပ်လေ့လာမှာဖြစ်ပါတယ်။ဒီငှက်ဖျားဆေးကအသုံးတည့်တယ်လို့ April လသတင်းစာရှင်းလင်းမှုမှာသမ္မတ Trump ပြောခဲ့ရတာကနေဒီဆေးပေါ်မှာစိတ်ဝင်စားလာကြတာဖြစ်ပါတယ်။ဒါပေမဲ့လည်း American အစားအသောက်နဲ့ဆေးဝါးဆိုင်ရာစီမံခန့်ခွဲရေးဌာန FDA ကဒီဆေးကို COVID-19 လူနာတွေကုသရမှာအကန့်အသတ်နဲ့ပဲခွင့်ပြုထားပြီးဒီဆေးကနှလုံးကုန်မှမှန်တဲ့ပြဿနာဖြစ်လာနိုင်တဲ့အန္တရာယ်ကြောင့်ဆေးရုံဆေးကမ်းမှာမဟုတ်ရင်သုံးခွင့်မပေးပါဘူး။ဒီ COPCOP စမ်းသပ်မှုကိုထိုင်းနိုင်ငံဘန်ကောက်မဟီရောတက္ကသိုလ် Oxford အပူပိုင်းဆေးသုတေသနဌာနကလည်းပါဝင်ဆောင်ရွက်နေတာပါ။မွတ်စလင်တွေရဲ့တလကြာ Ramadan ဥပုပ်လဟာMatchla 23ရက်စနေနေ့မှာကုန်ဆုံးတော်မှာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်နှစ်လနီးပါးအသွားအလာကန့်သက်ထားရကနေပြန်ပြီးဖွင့်ပေးလိုက်တဲ့ပါကစ္စတန်နိုင်ငံမှာတော့ဥပုပ်ထွက်တဲ့အစ်နေမတိုင်ခင်ဈေးဝယ်ထွက်သူတွေနဲ့ဆီကားနေပါတယ်။ဒါပေမဲ့ကာယရောဂါမပြန့်ပွားအောင်ညနှဖုံးတက်တာခက်ခွာခွာနေတာနဲ့ကိုယ့်ကိုယ်ကိုကာဝယ်ဖို့သတိပေးထားတာတွေကိုတော့နေရာအတော်များများမှာမလိုက်နာကြပါဘူး။ကိုရိုနာဗိုင်းရပ်စ်ကာယရောဂါကူးစက်မှုကိုစိုးရိမ်နေကြတဲ့ဒီနှစ်မွတ်စလင်တွေရဲ့အားလည်ရဲ့အစ်ပွဲတော်ဟာမိသားစုဆွေမျိုးမိသင်္ကဟာတွေနဲ့စားကြတောက်ကြပျော်ပျော်ဆင်နွှဲနေရှိတဲ့ခါတိုင်းနှစ်တွင်နဲ့တော့မတူပါဘူး။အီဂျစ်မှာရေးဆိုင်တွေစားတောက်ဆိုင်တွေပန်းချံတွေနဲ့ပန်းဖြေကမ်းခြေတွေကိုပိတ်ထားစေဖြစ်ပြီးအင်ဒိုနီးရှားနဲ့မွတ်စလင်အများစုနေထိုင်ရာတခြားနိုင်ငံတွေမှာလည်းအစ်နေအတွက်အထူးစုဝေးဆူတောင်းမှုတွေကိုပိတ်ပင်ထားစေပါ။ဒါပေမဲ့အင်ဒိုနီးရှားနိုင်ငံအာချဲပြည်နယ်မှာတော့လူစုလူဝဲနဲ့အင်းနဲ့ဆူတောင်းပွဲတွေကိုဗလီဝတ်ကျောင်းထဲမှာရောအပြစ်မှာပါလူချင်းခတ်ခွာခွာနေပြီးကျင်းပနေကြပါတယ်။အစ္စလမ်ဘာသာစတင်ရာဆော်ဒီအာရေဗျနိုင်ငံမှာတော့အိမ်မှာပဲဝတ်ပြုဆူတောင်းကြဖို့အစိုးရကရောတရားဟောဆရာတွေကပါတိုက်တွန်းနေတာပါ။ Open Skies Treaty ကိုလက်လက်ဆောင်ဝင်းဟင်ထောက်လန်းခွင့်သဘောတူညီချက်ကနေနှုတ်ထွက်တော့မယ်လို့ American ပြည်ထောင်စုကချက်သပင်းနေမှာကြေညာလိုက်ပါတယ်။အခုလိုနှုတ်ထွက်တာဟာဒီသဘောတူညီချက်ကိုရုရှားကချိုးဖောက်တာကြောင့်လို့လည်းပြောပါလေ။ဒီသဘောတူညီချက်ကလည်းနှုတ်ထွက်ခြင်းရန်6လကြိုတင်အသိပေးဖို့လိုအပ်တာကြောင့်အခုမေလ27ရက်နေ့မှာသမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့ကဒီစာချုပ်မှာပါဝင်တဲ့လက်မှတ်ရေးထိုးထားတဲ့နိုင်ငံ32နိုင်ငံကိုအသိပေးလိုက်တာဖြစ်ပါလေ။ဆက်ရှိနဲ့တက်တန်းရှိပြီဖြစ်တဲ့ဒီသဘောတူညီချက်မှာရုရှားပါပါပါလေ။အပြည့်ပြည့်ဆိုင်ရာတည်ငြိမ်မှုတိုးလာဖို့ရည်ရထားတဲ့ဒီစာချုပ်အရလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကြားတခြားနိုင်ငံပိုင်တဲ့ထဲကိုထောက်လန်းရေးလေရင်တွေဆက်လွတ်ပြီးစီးရင်တဲ့တခြားကိရိယာတက်ဆင်ထားမှုရှိမရှိစုံစမ်းခွင့်ပြုထားတာပါ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 8.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရင်းမထမတဲ့ပြီကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံအတွင်းရိုဟင်ဂျာရေပေါ်ကျူးလွန်မှုဟာလူမျိုးတုံးတတ်ချက်မှုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံတွင်ဝင်မိုက်ပုံပီယိုအနေနဲ့လက်ခံပြီးဒီစကီယက်ကိုခေါ်ဖို့အသုံးပြုဖို့တင်ပြလျှောက်ထားလွှာကောက်ယူမဲ့အစီအစဉ် petition ကိုမေလ21ရက်နေ့ကစတင်လိုက်ပြီးလို့ Refugees International အဖွဲ့ကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာကိုယ်သိမ်းနေပါပြင်းအားကြီးတဲ့ cyclone မုန်တိုင်းဒဏ်ခံရသလို COVID-19 ကူးစက်မှုနဲ့စတင်ကြုံတွေ့နေရချိန်မှာသူတို့တွေဟာလူမျိုးတုံးတတ်ချက်မှုကြောင့်ထပ်ပြေးခဲ့ကြရတယ်အခုလိုအကာအကွယ်မဲ့နေရတဲ့ဆိုတော့တကမာလို့အတူတကွာအတိမတ်ပြရမှာဖြစ်ကြောင်းလဲ Refugees International အဖွဲ့က VOA ကိုပို့ပို့တဲ့ email မှာပါရှိပါတယ်။မြန်မာနိုင်ငံတွင် Ranger Report ကျူးလွန်မှုဟာလူမျိုးတုံးတက်ဖြတ်မှုဖြစ်တဲ့ဆိုတော့ American နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့တသက်မမလူသိရှင်ကြားထုတ်ဖော်ပြောဆိုထားခြင်းမရှိသေးကြောင်း Ranger Report လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတက်ဖြတ်မှုရှိတဲ့ဆိုတော့ American နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့လက်ခံအတိမတ်ပြဖို့တောင်းဆိုကြောင်း Refugees International ရဲ့တင်ပြလျှောက်ထားလိုအပ် petition မှာပါရှိပါတယ်။သောကနကနကရော်ကက်ဗီနမြောက်ပိုင်းမှာမြန်မာစစ်တပ်ကအာဆာလက်နက်ကိုင်တပ်တွေပေါ်နေပြည်တော်ကတွေလုတုံးကရွန်ဂျာတိုင်းနဲ့ချီပြီးဗင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်။မြန်မာဆိုရကရွန်ဂျာ၃လုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျ။ဒီကဟောင်ကောင်မှာအကြမ်းဖက်ရုံးရင်းစံထမှုတွေအထူးတည်သွားလေးရှိတဲ့ဒီမိုကရေစီစံနှပြပွဲတွေကိုတုံ့ပြန်တဲ့အနေနဲ့လူကြိုရေးဆိုင်ရာဥပဒေတရက်ကိုတရုတ်မျိုးသားပြည်သူ့ကွန်ဂရက်စ်မြေလာကမှအဆိုပြုတော်မှာဖြစ်ပါတယ်။ဟောင်ကောင်ရဲ့လူကြိုရေးကိုအကာအကွယ်ပေးဖို့ဥပဒေတရက်ကိုတရုတ်မျိုးသားပြည်သူ့ကွန်ဂရက်စ်မြေလာကမှတင်သွင်းဖို့ရှိတယ်လို့တရုတ်မျိုးသားပြည်သူ့ကွန်ဂရက်စ်ပြောခွင့်ရဇန်ယီဆွေးကကြားသပိနေ့ကပြောပါတယ်။ဇန်ယီပြောကြားချက်ဟာတရုတ်ပြည်မှာကြီးကဟောင်ကောင်ရဲ့ကိုယ်ပိုင်ဥပဒေပြုအဖွဲ့ကိုကျော်ပြီးဥပဒေတွေကိုအတည်ပြုလိုက်မယ်လို့ခန့်မှန်းပြောဆိုနေတာတွေမှန်ကန်ကြောင်းအတည်ပြုလိုက်ပုံလည်းရပါတယ်။အခုတင်သွင်းမယ့်ဥပဒေကဟောင်ကောင်ကိုအမေရိကန်တို့ကအထူးစင်တာပေးထားတာကိုပြောင်းလဲသွားစေနိုင်တယ်လို့ငြိမ်းချမ်းသာမှုတွေလည်းဖြစ်ပေါ်လာဝဲရှိပါတယ်။ပြောခွင့်ရဇန်ရဲ့ကြေညာချက်ကစတပ်ပရိတိကစတင်ခဲ့တဲ့တရုတ်ပြည်သူနိုင်ငံရေးအတိုင်းအမြံခံကြီးလာခံ CPPCC မှာထွက်ပေါ်လာခဲ့တာပါ CPPCC ညီလာခံအပြီးတောက်ကြနေမှာတော့တရုတ်မျိုးသားပြည်သူကွန်ဂရက်စ်နှစ်လည်ညီလာခံကိုစတင်မှာဖြစ်ပါတယ်ခင်ဗျကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးနဲ့စီးပွားရေးထိခိုက်ဒေသတွေမှာအထောက်အကူဖြစ်စေဖို့ဖွံ့ဖြိုးဆဲနိုင်ငံတွေကိုစစ်ဘက်ဆိုင်ရာပစ္စည်းတွေနဲ့ငွေကြေးအကူအညီတွေပေးအပ်သွားဖို့အကန့်လန့်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇာဘေကစတပ်ပရိနီကပြောလိုက်ပါတယ်
日本もコロナウイルス感染症の拡大の影響を受けた
ジャパン内がコロナウイルス対策にも普及戦内外を政府参加実施類に日本や防災やも協議類費とばめ。市場の難本番レバナイに変例難々突破を頭を切め。ジャパン洋務衛生政府類で費ばめと。ジャパン文字局阿部が挙らば。トルコの田村タイエフアドワン手を受けてイスタンブール病が西洋訪問で文字局阿部がビデオが出せ挙れめがま。ဖူဂျူဆန်နိုင်ငံကိုအကူအညီပေးမယ်ကြောင့်အခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ဒါပြင် COVID-19 ရောဂါကုသဖို့တူရကီကိုတုတ်ကွေးရောဂါကုသနိုင်တဲ့ African Series တွေလှူဒန်းမယ်လို့ဝန်ကြီးချုပ်အဘေကပြောပါတယ်။တရုတ်နိုင်ငံမှာ COVID-19 ရောဂါလက္ခဏာသိပ်မပြင်းထန်သူတွေနဲ့ရောဂါလက္ခဏာလုံးဝမပြတဲ့သူတွေမှာ African Series ကိုအသုံးပြုပြီးကုသတာအခြေအနေကောင်းမွန်တာကိုတွေ့ရတယ်လို့တရုတ်တာဝန်ရှိသူတွေကပြောပြီးတဲ့နောက်ပိုင်းဒီ Series ကိုစိတ်ဝင်စားလာကြတာပါ။ဂျပန်နိုင်ငံကဆေးရုံတွေမှာ COVID-19 လူနာတွေကို African Series နဲ့ကုသရမှာရလဒ်တွေကမရေမရရှိနေစေဖြစ်ပေမဲ့ရရှိတဲ့တဲ့ရင်အချက်လက်တွေပေါ်အခြေခံပြီးဒီဆေးကိုဂျပန်အစိုးရကမီလာကုန်ပိုင်းမှာခွင့်ပြုမပြုဆုတ်ဖြတ်သွားမှာဖြစ်ပါရယ်ခင်ဗျ။ကိုရိုနာဗိုင်းရပ်စ်ပိုးရှိသူနဲ့ထိတွေ့နိုင်ခြင်းရှိခဲ့တာကိုအလိုအလျောက်အသိပေးမဲ့ smartphone application တခုကို Apple နဲ့ Google ဒီပညာကုမ္ပဏီတို့ကပူးပေါင်းပြီးမိတ်ဆက်ထုတ်ပြန်လိုက်ပြီးဖြစ်ပါရယ်။နိုင်ငံပေါင်း22နိုင်ငံနဲ့အမေရိကန်ကပြည်နယ်တော်များများမှာဒီ apps ကိုအသုံးပြုဖို့ဖြစ်စီနေကြပြီလို့ကယ်လီဖိုးနီးယားပြည်နယ်ခြေစပ် Apple နဲ့ Google တို့ကပြောပါရယ်။ကျောင်းမှာ bluetooth စနစ်ကိုအခြေခံအသုံးပြုထားတဲ့ဒီ apps ကိုအသုံးပြုသူတွေအနေနဲ့သူတို့ကိုရိုနာဗိုင်းရပ်စ်ပိုးရှိသူနဲ့ထိတွေ့ဆက်ဆံသွားလာမိခဲ့သလားဆိုတာကိုဖော်ထုတ်ပေးမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ဖို့ဒီလိုဒီပညာသုံး apps မျိုးကိုနိုင်ငံအတော်တော်များများကကုမ္ပဏီတွေကိုယ်ပိုင်တီထွင်အသုံးပြုဖို့ကြိုးစားခဲ့ပေမဲ့တိတ်အောင်မြင်မှုမရရှိခဲ့ပါဘူး။Apple နဲ့ Google ကတော့သူတို့ရဲ့ apps တွေကလက်ရှိဆောင်ရွက်နေတဲ့ COVID-19 ချေရာခံလုပ်ငန်းတွေကိုအစားထိုးဖို့ကြိုးစားတာမဟုတ်ဘဲရောဂါပိုးရှိသူနဲ့ထိတွေ့နိုင်ခြင်းဘယ်လောက်ရှိခဲ့တယ်လဲသတိပေးတဲ့စနစ်ပဲဖြစ်တယ်လို့ပြောပါရယ် ်အခုဒီပညာအသစ်ကကဲမဲ့ကုမ္ပဏီကြီးတစ်ခုရဲ့ဖြစ်တောင့်ဖြစ်ခဲ့ပူပေါင်းတည်ထောင်လုပ်မှုလည်းဖြစ်ပါရယ်ခင်ဗျာ The Voice of America. Dr. Nimana Bainal Sumya Dharinri Naasin Pimaro Dharin Luari Ne Apas Singana Rebo Selan Naasin Naima Bikmiya.
VOA Myanmar Wai Season Go Selan Tin San Ni Bare. Akura COVID-19 Kai Yoga Kuta Yi Ma Remdesivir Se Go Gaba Ma Prathama Song Nainga Phi American Pithaw Su Ga Ba Jaw Aji Pyu Pe Lai Da Le. American Ne Asha Nainga Tchu Ma Be Sa Tin San Tat Ni De Remdesivir Se Go Myanmar Nainga Ma San Tat Atong Pyu Nai Me Ala La Belo Shi De Le Sa Ra Ri Go Na Sin Ya Bu Shi Ba De. Chuma Injin Nai Ma.Antiviral လို့ခေါ်တဲ့ virus ကိုတိုက်ဖြတ်တဲ့ဆေးတစ်မျိုးဖြစ်တဲ့ remdesivir ဆေးကို covid-19 ရောဂါကုသရေးမှာဘယ်လောက်ထိစိတ်ချရသလဲဆိုတဲ့အဖြစ်အတိအကျမရှိသေးဘူးလို့ New York မြို့ Wyckoff Heights ဒုတိယဆေးရုံအုပ်ကူးစက်ရောဂါအထုကဒေါက်တာဇီယာတက်က VOE ကိုပြောပါရယ်ဒီဆေးကြောင့် corona virus နဲ့သေဆုံးမှုနှုန်းဘယ်လောက်ရောကျစေသလဲဆိုတဲ့ရလဒ်အခုချိန်ထိထွက်မလာသေးဘူးလို့သူကဆိုပါရယ
် remdesivir the antiviral effect ရှိနေတာသိကြတယ်ဒါတရားရခဲ့လို့သိကြတယ်ဘလောက်တိ affected ဖြစ်တယ် affected တော့ဖြစ်တယ်ဟိုဒါပေမဲ့ဘလောက်ကြီးတိ potency affected ဖြစ်တယ်ဆိုတော့ဒီနေ့ဒီအချိန်ထိဟို ID drug တူတော့မဟုတ်ဘူ
းအရင်က Ebola virus အတွက် American ပြည်ထောင်စုမှာစတင်တီထွင်ခဲ့တာဖြစ်ပြီးအဲ့ဒီဆေးကိုအခု COVID-19 ရောဂါကုသရေးမှာCDC American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနဒေါက်တာအန်တိုနီဖောက်ချီအဖွဲ့ဦးဆောင်ပြီးကိုဗစ်လူနာအယောက်1000ကိုစတင်စစ်တပ်ကုသပေးခဲ့ကြောင်းဒေါက်တာဇီယာတက်ကပြောပါတယ
် ACWD study ကိုပေါ်အောင်ပေါ့နော်ကျွန်တော်ဒီ COVID-19 မှာဆိုရင် ACWD study are very first ပေါ့ဗောလူယောက်1000စံထားတဲ့ data ပါဒါသူတော့ဒီ data တွေ preliminary data သူကစပြီးပြောပြလိုက်တာဘာပြောပြလိုက်တာလဲဆိုတော့remdesivir ပေးထားတဲ့ဒီကောင် standard of care ပေါ့နော်ဘာလို့လဲဆိုတော့ဒီဆေးအသစ်တခုတုံးလို့ရှိရင်ကျွန်တော်တို့ standard of care နဲ့အရမ်းတိုင်းရှင်းရပါတယ်ဒီက trial မှာ standard of care ဆိုတာဒီယောဂါမှာဆိုလို့ရှိရင် oxygen ပေါ့တောင်းမှုဆက်နေတယ်ပေါ့ဆိုတော့ပြလိုက်တဲ့အခါဆေးရုံကနေ remdesivir ပေးထားတဲ့ဒီကောင်ဒီရက်နဲ့ဒီရက်သက်သက်ပေါင်း6 block ပွာပါတယ်ဒီကွာတယ်ပေါ့နော်ဆေးရုံကနေ discharge လုပ်နိုင်တဲ့ဒီကပွာပါတယ်ဆိုတော့ပြဒါသူသူ့အနေနဲ့ပြထားတဲ့အပိုင်းဒီဆေးရုံကနေ discharge လုပ်နိုင်တဲ့အပိုင်းတော့ပြထားတာဒါဒါပေမဲ့ mortality ဆိုတော့ they don't know လာသေးပါဘူးဒါ okay ဒါလူရောက်တထောင်ဆိုတော့အဲ့ဒီတက်ရောက်လာတဲ့အခါမှာငါးရက်စေးရုံကနေပွားတယ်ဆိုတော့စေးရုံကနေဆင်းတယ်ဆိုတော့တဘောတော့လူကရှင်လို့ပေါ့နော်လူတွေကအကုန်လုံးကျွန်တော်တို့အကုန်လုံးဒီ scientist တော်တော်များများဒီလိုပဲတတ်မှတ်လိုက်တယ်ဆိုတော့ဒီဆေးကို FDA က approve for the COVID-19 အတွက်ဆိုပြီးတော့ first if the whole world of United States got signed your approval ဖြစ်တယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတင်ပြန့်ပွားခဲ့တဲ့တရုတ်နိုင်ငံမှာလည်း remdesivir ဆေးနဲ့စမ်းသပ်ကုသမှုတွေလုပ်ခဲ့ပေမဲ့ရပ်ဆိုင်းခဲ့တာတွေ့ရတယ်လို့ဒေါက်တာဇီယာတက်ကပြောပါတယ်
။ဆိုတော့ဒီတရုတ်ပြည်ကဒါဘာကိုပြောသလဲဆိုတော့လူနာဒီတိတ်နှုံးဒီ remdesivir သုံးထားတာနဲ့ remdesivir မသုံးထားတာနဲ့တိတ်နှုံးဒီဘာမှပြန်ပွားပါဘူး။စနစ်နဲ့စက်လေးပါစက်လေးတော့ရှိပါလိမ့်။တကယ်တော့ remdesivir သုံးတဲ့ဒီမှာစက်လေးရအောင်လို့ရှိပြီးတော့ဒီကျွန်တော်တို့ပါ standard of care ပေါ့နော် oxygen ပေးတယ်လို့အားလုံးတခြားဒီ supportive care ပေးတဲ့ဆက်နေရတယ်ဆိုတော့အဲ့ဒီ data လေးပဲထွက်ပြတယ်
တရုတ်ကပေးတဲ့အချက်လက်တွေအရ remdesivir ဆေးအာနိသင်အပေါ်မျှော်လင့်ချက်ပျောက်ဆုံးနေခြင်း American ကျန်းမာရေးဌာနကလူအယောက်1000ကိုဒီဆေးနဲ့စမ်းသပ်ကုသပြီးကနဦးရလက်တွေကိုထုတ်ပြန်ခဲ့တာဖြစ်တယ်လို့ဒေါက်တာဇီယာတက်ကဆိုပါတယ်လက်ရှိ American အပါအဝင်ဂျပန်ပါကစ္စတန်စတဲ့အာရှနိုင်ငံတချို့မှာပဲစတင်စမ်းသပ်နေတဲ့ remdesivir ဆေးကိုမြန်မာနိုင်ငံအတွက်ရောမျှော်လင့်ချက်ရှိနိုင်သလားဒေါက်တာဇီယာတက်ကတော့အခုလိုပြောပါတယ
်ကျွန်တော်ပြည်သလောက်ကတော့ပမာဏနိုင်ငံမှာဒီ WHO လုပ်တဲ့ clinical trial တွေအများကြီးရှိပါတယ်မလေးရီးယားတို့ TB တို့အပိုင်းတွေရှိပါတယ်ပေါ့နော်ဒါပေမဲ့လည်းတို့ the biggest clinical trial ဖြစ်တဲ့ HIV trial တို့ဒီလိုဟာမျိုးတွေကတော့ပမာဏနိုင်ငံကိုတို့ဟိုပတ်သက်မှုမရှိသေးပါဘူးဆိုတော့တကယ်လို့ဒါပါဝင်ပတ်သက်မှုရှိထားလို့ရှိရင်တော့ connection ရှိတာပဲကျွန်တော်လိုရတာခံရတာတွေ့ရတာပေါ့နော်တို့ ਨੇ သိတယ်ခါကြတော့ဒါပေမဲ့လည်းမရနိုင်ဆိုတော့မရှိပါဘူးအဲဆိုတော့ဒီဆေးတွေကိုရနိုင်လားဆိုတော့ antiviral အတွက်ကတော့နည်းနည်းတော့ခက်ခဲပါတယ်။ဘာဖြစ်လို့လဲဆိုတော့ဟို US အနေနဲ့ကကျွန်တော်နားလည်တော့ကအလုံးကြီးသိန်းခွဲရှိနေတယ်သူတွေပါပဲ။ဆိုတော့အဲ့ဒါကိုပုံလို့ US ကိုပဲပေးရမှာ။ဂျန်နဲ့နိုင်ငံတော့တို့ distribute မလုပ်ဘူးနဲ့တူပါတယ်။ပြည်ရတာဖိတ
်။ remdesivir ဆေးကို American ကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Gilead Science ကထိန်းချုပ်ထားတာပါ။FDA ကဒီဆေးကိုအတည်ပြုပြီးရပိုင်းအတွင်းမှာပဲ American နိုင်ငံတော်အမြန်ဆုံးဖြန့်ချီကုသပေးနိုင်ရေးကြိုးပမ်းသွားမှာဖြစ်တယ်လို့ American ကျန်းမာရေးတာဝန်ရှိသူတွေကလည်းပြောကြားခဲ့ပါတယ်ရှင်
အမေရိကန်တဝမ်းမှာအခုဆိုရင်ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးပေးတာ10သန်းရှိသွားပြီလို့သမ္မတထရန်ကဗုဒ္ဓဟူးနေ့တော့ကပြောလိုက်ပါတယ်။ဒါဟာအမေရိကန်လူဦးရေရဲ့300ခန့်နှုန်းသာရှိပါတယ်။အောက်လွှတ်တော်ဒီမိုကရက်အမတ်တွေကတော့အစိုးရအဖွဲ့အနေနဲ့ယောဂပိုစမ်းသပ်မှုကိုအစိုးရဘက်ကလည်းမလုပ်ခဲ့လို့အခြေအနေပိုဆိုးသွားခဲ့တဲ့အကြောင်းနဲ့နိုင်ငံအနှံ့ပြည်နယ်အများစုမှာအိမ်မှာပဲနေဖို့ကန့်သတ်ချက်ကိုစပြီးတော့ဖြေလျှော့ပေးနေပြီဖြစ်တဲ့အတွက်လည်းကျန်းမာရေးစောင့်ရှောက်မှုဆိုင်ရာလိုအပ်ချက်တွေအခုထက်ပိုပြီးတော့ပေးနိုင်ဖို့တောင်းဆိုနေကြတဲ့အကြောင်း VOA လွှတ်တော်သတင်းတောက် Catherine Jepson ရဲ့သတင်းပေးပို့ချက်ကိုကျမခွာညိုကပြောပြမှာပါရှင်နလကြာအသွားလာကန့်သတ်တာမြင့်ချက်ကိုပြန်ဖွင့်ပေးလိုက်ပြီမို့စီးပွားရေးအခြေအနေပြန်ကောင်းလာနိုင်မလားဆိုတာပြည်သူတွေသိချင်နေကြပါတယ
်။ I feel that we are going to have a country that's ready to absolutely
တိုင်းပြည်ဟာအရင်ကတည်းကအကောင်းတကအကောင်းဆုံးအခြေအနေကိုရောက်တော့မယ်လို့သူထင်တဲ့အကြောင်းသမ္မတထရမ်ကပြောသွားတာပါ။ဒါပေမဲ့လေဒေါ်လာတွေထရီလီယံနဲ့ချီတဲ့အစိုးရထောက်ပံ့ကြီးတွေဟာအခုထိမလုံလောက်သေးပါဘူး။ပြည်သူတွေကိုစီးပွားရေးဆိုင်ရာထောက်ပံ့တွေပိုးပြီးတော့ပေးနေတဲ့အချိန်မှာပဲဒီမိုကရက်အမတ်တွေကတော့ဆန်သက်စစ်ဆေးတာတွေအလင်းမီအောင်လုပ်ဖို့လုံနေတော့မယ်လို့ပြောနေကြတာပါ။
And we have to address it.And we have to address
ကာကိုကျမတို့ကမဖြစ်မနေကြဲကြဲပြန့်ပြန့်ရင်ဆိုင်ဖြည့်ရှင်းမှဖြစ်ပါလိမ့်မယ်။ငွေကြေးပမာဏများတယ်ဆိုပေမဲ့အမေရိကန်ပြည်သူတွေအတွက်ထိုက်တန်ပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပေါ်လစီကပြောတာပါ။နိုင်ငံကျွေးမိဟာအရန်မြင့်တက်လာနေတဲ့အကြောင်း Republican Party ဝင်တွေကသတိပေးနေတယ်လို့ဒေသအလိုက်အစ်စ်တွေကနေအကောင်းဆုံးဖြစ်မဲ့ဆုံးဖြတ်ချက်တွေကိုလည်းခြာနေကြတာပါ။Stephen Murray ကအင်ဂျူရောရဲ့စီးပွားရေးဆိုင်ရာအကြံပေးတစ်ယောက်ပါ
Obviously you need to keep nursing homes safe where half of the deaths have been
လူဦးရေရဲ့ထဝက်လောက်သိဆုံးခဲ့ကြရတဲ့တက်ကြီးရွယ်ဦးစောင့်ရှောက်ရေးခေဟာတွေစက်ပြီး BND ရဲ့ကိအောင်လုပ်ပေးရပါမယ်ဒါပေမဲ့တနိုင်ငံလုံးအနေထားနဲ့ပြောရရင်နိုင်ငံတဝက်လောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသလောက်ဒေတာတွေလည်းရှိပါတယ်အဲ့ဒီဒေတာမျိုးတွေမှာဘေးကင်းကင်းနဲ့ပြန်ပြီးပုံမှန်အလုပ်လုပ်လို့ရနိုင်ပါပြီလို့သူကပြောပါတယ်လွတ်တော်အမတ်တွေကတော့ကျန်းမာရေးအထူးကြွမ်းကျင်သူတွေနဲ့အွန်လိုင်းကနေကြားနာပွဲတွေလုပ်ခဲ့ရမှာစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးရေးမျှော်လင့်စရာတွေကိုကြားခဲ့ကြရပါတယ်။ဒေါက်တာစကော့ဂေါဘလစ်က FDA ကော်မရှင်နာဟောင်းတယောက်ပါ။
We're seeing signs of a slowing epidemic nationally, but we're still going to be reopening against the backdrop.
တနင်္ဂနွေတိုက်တာနဲ့ပိုးကူးစက်မှုရော့ကျလာတာကိုတွေ့နေရပါတယ်။ဒါပေမဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့မှာတော့ထင်ထားတာတဲ့ပိုးပြီးရောဂါပြန့်ပွားလာစေမဲ့ကိစ္စတွေမှာပြန်ဖွင့်မပေးစေချင်သေးဘူးလို့ပြောပါတယ်။စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ရေးအဓိကကြားတဲ့အချက်ကဘေးကင်းလုံခြုံရေးပါပဲ။ရောဂါပိုးစိမ့်မြောက်တဲ့စမ်းသပ်မှုကလည်းဆောင်ရွက်နေတော့မှရှိပါတယ်။John Aglesby က John Hopkins Bloomberg ဈေးတက္ကသိုလ်လူထုကျန်းမာရေးဌာနကပါ
Contact tracing will need to be a key part of our strategy until widespread vaccination can happen.
ကျောင်းဆင်းရဲရှာတာဟာကျွန်တော်တို့ရဲ့ကာကွယ်ဆေးတွေကြဲကြဲပြန့်ပြန့်ထုတ်လုပ်လာနိုင်တဲ့အထိဆောင်ရွက်ရမယ်မဟာဗျူဟာရဲ့အဓိကအစိတ်ပိုင်းတစ်ရပ်ဖြစ်ပါတယ်လို့ပြောပါတယ်ကာကွယ်ဆေးရှာဖွေစမ်းသပ်နေတာဟာအနည်းဆုံးတစ်နှစ်လောက်တော့ကြာအောင်မှဖြစ်လို့အမေရိကန်နိုင်ငံအနေနဲ့ကပ်ရောဂါစတင်ဖြစ်လာခဲ့တဲ့အချိန်မှာလုပ်ခဲ့တဲ့အမှားမျိုးကိုရှောင်ရှားပြီးစမ်းသပ်စစ်ဆေးမှုတွေကိုအရှိန်မြင့်ဆောင်ရွက်ကြဖို့လိုတဲ့အကြောင်းကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောနေကြတာဖြစ်ပါတယ်အရှိတ်ဂျာကဟာဗတ်တက္ကသိုလ်ကကမ္ဘာ့ကျန်းမာရေးဌာနဒါရိုက်တာပါ
The outbreak got too big because we didn't have a testing infrastructure that allowed us
ရောဂါကြီးကြီးကူးစက်ပြန့်နှံ့သွားတဲ့အကြောင်းကကျွန်တော်တို့မှာစမ်းသပ်စစ်ဆေးစရာတွေမရှိခဲ့ကြလို့ပါဒါကြောင့်စမ်းသပ်စစ်ဆေးမှုဟာတိုင်းပြည်ကိုမဖြစ်မနေပိတ်ချလိုက်ရတဲ့အထိဖြစ်သွားခဲ့ရတဲ့ယောဂါကိုအောင်မြင်အောင်မထိမ့်ချုပ်နိုင်ခြင်းရဲ့အခြေခံအကြောင်းပဲဖြစ်ပါတယ်လို့သူကပြောပါတယ်။တိုင်းပြည်စီးပွားရေးလုပ်ငန်းတွေကိုပိတ်ချထားလိုက်ရတဲ့ကိစ္စဟာသမရရွေးကောက်ပွဲအတွက်အဓိကကြားတဲ့အကြောင်းအရာတစ်ခုလည်းဖြစ်လာပါတယ်။မျှော်လင့်မထားတဲ့စီးပွားရေးအချက်တွေကနေကြော်ရွားနိုင်မဲ့နည်းလမ်းကိုလည်းပါတီနှစ်ရစလုံးကရှာဖွေနေကြပါတယ်ရှင်။ကျွန်မခွာညိုပါ
ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်နေတဲ့ဥရောပနိုင်ငံတွေကိုဒေါ်လာ945ဘီလီယံအကူအညီပေးဖို့ဥရောပသမ္မတ EU ကစီစဉ်နေပါတယ်။ဥရောပတိုင်းမှာဗိုင်းရပ်စ်တန်အဆိုးရွားဆုံးခံခဲ့ရတဲ့နိုင်ငံဖြစ်တဲ့စပိန်နိုင်ငံမှာတော့လုပ်ငန်းတွေပြန်ဖွင့်ပေးရမလား၊ကန့်သတ်ချက်တွေဆက်ထားရမလားဆိုပြီးဆုံးဖြတ်ချက်ချဖို့အရေးခေါင်းဆောင်တွေအကြားလွန်ဆွဲစဉ်းစားနေကြရပါတယ်။စားသောက်ဆိုင်တွေအပါအဝင်အသေးစားစီးပွားရေးလုပ်ငန်းလေးတွေကလည်းပြောင်းလဲနေတဲ့အခြေအနေတွေနဲ့လိုက်လျောညီတွေဖြစ်အောင်ကြိုးပမ်းနေကြရပါတယ်။ဘာစီလိုနာကအယ်ဖန်ဆိုဗီဒီယိုရဲ့သတင်းလွှာကိုပြောပြပါမယ်။စီးပွားရေးတွင်အမြဲတမ်းရေးပါတဲ့လုပ်ငန်းဖြစ်တဲ့ခီးတွားလုပ်ငန်းနဲ့ဆက်နွယ်နေတဲ့လုပ်ငန်းတွေကိုပြန်ဖွင့်ပေးနေချိန်မှာ EU ကအခုလိုစီးပွားရေးအကူအညီပေးမှာပါ။ဆက်သက်ချက်တွေတဖြည်းဖြည်းချင်းဖွင့်ပေးဖို့လမ်းညွှန်ချက်တွေကိုလည်း EU ကချမှတ်ထားပါတယ်။
hotels, restaurants.
Hotel တွေ, satao sai တွေ, pilai ganji တွေ ਨੇ ခရီးသွားတဲ့နေရာတွေမှာ coronavirus ကူးစက်မှုအနည်းဆုံးဖြစ်အောင်လုပ်ပြီးတော့မှလုပ်ငန်းတွေလည်းပတ်လို့ရပါမယ်။ဒါကိုဥယျာဉ်ကော်မရှင်နာမင်းရှိ Margaret Vestey ကပြောသွားတာပါ။လူချင်းခက်ခွက်ကနေဖို့စီကံကဆက်ရှိနေအောင်မှာမို့ satao sai တွေ hotel တွေကအရင်လိုလူများကြီးလက်ခံနိုင်မှာမဟုတ်ပါဘူး။ပေါ်မှာဝင်ကြတဲ့လောက်ထိကဆုံးရှုံးနိုင်ခြေရှိနေပါတယ်ဒီအပြောင်းလဲကိုဆွေးရည်နေတဲ့စားတော့ဆိုင်ပိုက်ရှိခိကတ်တော်အိုမောကအ
လ်ဂိုအကမ်ဘီယာဒိုပါရာဆီမ်ပရေ
တခုခုတော့လုံးလုံးလည်းအကြီးပြောင်းလဲသွားပြီဆိုတာကျွန်တော်တို့သိနေပါတယ်စားတော့ဆိုင်နဲ့လူနေသွားမယ်ဆိုတာကလည်းရှင်းနေတာပါပဲလူတွေကသူတစ်ပါးနဲ့အထီးတွေ့နေမယ်ကိုယ့်ဝင်ကိုယ့်ရမှာဒါမှမဟုတ်သူတို့အလုပ်တွေမှာလည်းစားတော့ကြတော့မှာကိုကျွန်တော်တို့ဆွေးရည်နေပြီးပါတယ်ကီကီဒယ်အိုမောကစပိန်နဲ့ဘာစီလိုနာမျိုးကဒီစားတော့ဆိုင်ပိုင်ရှင်ပါသူကစားတော့ဆိုင်တွေကနေအစားအစာတွေကိုစားတော့သူတွေစီကိုပို့ပေးနေတဲ့ဝန်ဆောင်မှု delivery application တွေကိုတော့သူ့အမျက်ကိုခွဲပေးရတဲ့သဘောမချဘူးလို့ဆိုပါတယ်သူနဲ့တသဘောထားတဲ့ရှိတဲ့တခြားဆိုင်ပိုင်ရှင်တွေကလည်းကိုယ်တိုင်စားတော့တွေလိုက်ပို့နိုင်ရေးဆွေးနွေးနေကြပါတယ
် Vamos a ser más capaces de
ကျွန်တော်တို့ကသူတို့ကပို့ကောင်းအစားအစာပို့ပို့နည်းတွေကိုအိမ်တွေကိုလိုက်ပို့ပေးနိုင်ပါလိမ့်မယ်ဘလော့ဇယ်ရှိနေတဲ့အစားအသောက်သယ်ယူပေးတဲ့ဝန်ဆောင်မှု app တွေကကော်ပိုရှင်ကယူလာများလို့ကိုယ်တိုင်အစားအသောက်ပို့ပေးဖို့လိုအပ်တယ်လို့လည်းစားတော့ဆိုင်ပန်ရှင်နောက်တစ်ဦးကပြောပါတယ
် Empezamos a pensar en grandes plataformas como Uber Eats como el Globo
Uber Eats the Globo လို့ Deliveroo လို့အစားအသောက်သယ်ယူတဲ့ဝန်ဆောင်မှု app တွေကကျွန်တော်တို့စီကပတ်စံပြီးနိုင်ငံယူနေပါတယ်လို့သူကမချိမနှက်နဲ့ပြောသွားတာပါစပိန်နိုင်ငံမှာရှိတဲ့သူတို့လိုစားတော့ဆိုင်လုပ်ငန်းရှင်တွေနဲ့တခြားသေးသောလုပ်ငန်းတွေပြန်ပြီးဒလန်ထူဖို့ကတော့ဒီကပတ်ကယောဂပြဿနာကြီးကိုကုမြူကုရွာတဲ့ဘယ်လိုအဖြေရှာဖြေရှင်းနိုင်မလဲဆိုတဲ့အချက်ပေါ်အများကြီးမှုတည်နေပါတယ်ခင်ဗျကျွန်တော်ရဲ့မထုံပ
ါစင်ကာပူနိုင်ငံကဇီဝဲစင်တာတွေကတော့ကိုရိုနာဗိုင်းရပ်စ်ကာဝေးတိုက်ဖျက်ရေးအတွက်စက်ရုပ်တွေကိုအသုံးပြုလာနေကြပါတယ်ဗိုင်းရပ်စ်တိုက်ဖျက်တဲ့နေရာမှာဓာတ်ရုပ်ဆွေးရည်တွေအစားခဲလွန်ရောင်ကြီးကိုအသုံးပြုထားတဲ့အကြောင်းဗိုက်တယ်သတင်းဆောင်းပါးကိုအခြေခံပြီးပြောပြပေးမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါ Sunburst UV Disinfecting Mobile Robot လို့ခေါ်တဲ့ဒီစက်ရုပ်တွေကဓာတ်ဆေးရည်တွေကိုမသုံးဘဲခဲလွန်ရောင်ကြီး UVC မီးကြောင်းတွေနဲ့ virus ကိုတိုက်ဖျက်သွားမှာဖြစ်ပါတယ်ဒီစက်ရုပ်ကိုတီထွင်တဲ့စင်ကိုအခြေစိုက် PPA ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Derek Yap က COVID-19 ကပ်ရောဂါကဒီစက်ရုပ်ကိုသုံးဖို့အတွက်အသင့်တော်ဆုံးအခြေအနေဖြစ်တယ်လို့ပြောပါတယ
် Why we chose to put it together was becauseit fits the ideal situation to
Julian Tola နိုင်တဲ့ဆေးရုံရဲ့ကျန်းလွန်ရောင်ကြီးကိုတုံးပြီးဘာကြောင့်ပိုတက်ရတယ်ဆိုတော့အခု COVID-19 ကံရောဂါကဒါနဲ့အသင့်တော်ဆုံးဖြစ်လို့ပါကျန်းလွန်ရောင်ကြီးက Android ရှိပြီးသူတွေရှိရင်မတုံးသင့်ပါဘူးဒီလိုဒါကခဏခဏလိုအပ်မဲ့ကိစ္စဖြစ်တယ်လို့ virus ကလည်းဆိုပါတယ် virus တိုက်ဖြစ်ဖို့တဲ့ဒါကကျွန်တော်တို့အတွက်အသင့်တော်ဆုံးဖြစ်လို့သုံးတာပ
ါဒီဆေးရုံတွေကို Fraser Company ကပိုင်တဲ့ဇီဝစင်တာတွေမှာပြီးခဲ့တဲ့ April လကစပြီးစမ်းသပ်အသုံးပြုလာတာဖြစ်ပြီးတော့ကျန်းလွန်ရောင်ကြီးသုံးတာနဲ့ပတ်သက်ပြီးDerek Yap ကအခုလိုပြောပါတယ
် Hydrogen peroxide or ozone too much of it is bad for the human right so to apply
ဘုဒ္ဓဆီလေးသုံးတာလူတွေအတွက်မကောင်းပါဘူးဒါကြောင့်အခန်းဒီမှာကျတော့ဘုဒ္ဓဆီကျန်မှုကမလွယ်ဘူးလေအခန်းလေးကိုပြရမယ်လူတွေကိုရှေ့ရမယ်ဆေးဖြန့်ပြီးတော့တခါအသုံးပြုကိုဆောင်ရမယ်ဒါပေမဲ့ UVC ကြတော့အဲ့လိုမဟုတ်ပါဘူးပြီးတော့ဒီ virus ကလည်းနေထဲမှာနိုင်ရင်နိုင်ငံနေနိုင်တော့ UVC ကနေထဲမှာရှိတဲ့ပိုးကိုတတ်ဖို့အတွက်တခုတည်းသောနည်းလမ်းပါအရာဝတ္ထုတွေရဲ့မျက်နှာပြင်တွေဆိုပိုးသက်လေဒီထဲမှာတော့မတတ်နိုင်ဘူးလေ
UVC လို့ခေါ်တဲ့ခရမ်းလွန်ရောင်ကြီးကလူတွေရဲ့အရေပြားနဲ့မျက်လုံးကိုလည်းထိခိုက်နိုင်တာကြောင့်ဇီဝစင်တာတွေပိတ်ပြီးမှအသုံးပြုတယ်လို့ပြောပါတယ်ဒါ့အပြင်အနောက်မှာလူတွေရှိနေရင်ခရမ်းလွန်ရောင်ကြီးကိုပိတ်နိုင်အောင်လည်းလုပ်ထားတယ်လို့ PPA ကုမ္ပဏီကပြောပါတယ်သွားမယ့်လမ်းကြောင်းကိုထည့်ပြီးတာနဲ့ဒီဆက်ရုပ်ကဗိုင်းရပ်စ်ပိုးသက်တဲ့ကိစ္စကိုသူ့ဘာသာသူလုပ်သွားတာဖြစ်ပါတယ်ဒီလို COVID-19 ကပ်ရောဂါကြောင့်အနာဂတ်မှာကုမ္ပဏီတွေအနေနဲ့လည်းလူတွေစားဆက်တွေကိုပို့ပြီးတော့အသုံးပြုလာနိုင်တယ်လို့ Derek Yap ကပြောပါတယ်။ဒါပြန် Fraser Company ကလည်းစင်ကိုကသူတို့ပိုင်တဲ့နေရာတွေမှာပို့ပြီးတော့အသုံးပြုကျင်တယ်လို့ Fraser Zeeway Center ရဲ့တာဝန်ရှိသူတူဖြစ်တဲ့ Tanky Yong ကပြောပါတယ
်။ As the COVID-19 pandemic continues to unfold, it is of utmost
importance. ဒီနေ့ကရောဂါကဆက်ဖြစ်နေတာတော့စင်ကိုကရှိတဲ့ကျွန်တော်တို့ဝန်ထမ်းတွေနဲ့ဆိုင်တယ်နော်။ကျန်းမာရေးကဘီကင်ဘူးကအရေးကြီးဆုံးပါ။ဒါကြောင့်ကျွန်တော်တို့ရဲ့ဇီဝစင်တာတွေမှာဒါလိုမျိုးအသုံးပြုခြင်းအဖြစ်ကျွန်တော်ရဲ့လူမှုဝန်ဝိုင်းကိုလည်းကာကွယ်ရရောက်တယ်လို့သူအားဆက်ရတဲ့တန်ရှင်းရေးကိစ္စတွေမှာလူဝင်များကိုရှော့ချနိုင်ပါတယ်
။အခုဆိုရင်စင်ကိုမာတာမကပြီးပါနိုင်ငံတွေတော်များများကလည်းဆက်ရုပ်ကိုဝယ်ဖို့ဆက်သွယ်လာနေကြတယ်လို့ Derek Yap ကပြောပါတယ
်။ So all the malls in Singapore have contacted us. Hospitals contacted us, corporates
အခုဆိုရင်ရရှိကုန်ကရှိတဲ့ကုန်ပစ္စည်းစည်းရုံးတွေဈေးဝယ်စင်တာတွေစူပါမားကတ်တွေစီးပွားရေးဆောင်တွေကကျွန်တော်တို့ကိုဆက်သွယ်လာကြပါတယ်စူပါမားကတ်တွေဆိုတဲ့စားတောက်တွေစီးပြတ်လို့မရပါဘူးဒါပြင်အများပြည်သူတုံတိုင်ပို့ဆောင်ရေးနဲ့ချက်ကြီးတွေစိတ်မှလည်းပို့တက်ဖို့ဆက်ပြတာတွေရှိပါတယ်သာဒီဒူဘိုင်ပြင်သစ်ဟောင်ကောင်စတဲ့နိုင်ငံတော်များကလည်းဝယ်ဖို့ဆက်သွယ်လာနေကြပါပြီ
။ရူလော်တော့ကမှဒီဆက်ရုပ်ရဲ့တန်ဖိုးကအမေရိကန်ဒေါ်လာ5000လောက်ရှိပြီးငားကျင်နေဆိုရင်တော့တစ်လကိုစင်ပေါ်ဒေါ်လာ3000လို့ဆိုပါရဲ။ဒါပြင်သူတို့အနေနဲ့ဆက်ဒီတော်များများကိုဈေးဝင်ဒီယောဂရှိတဲ့သူတွေကိုသီးသန့်ခွဲထားတဲ့နေရာတွေကိုလူတန်းဖို့စီစဉ်နေတယ်လို့လည်းပြောပါရဲ။သူတို့ရဲ့အဓိကညီမှန်ချက်ကတော့ဈေးနှုန်းကိုကူးထက်ပိုလျှော့ချပြီးအိမ်တိုင်းမှာပိုးသတ်ဖို့အသုံးပြုနိုင်မဲ့အိမ်သုံးပစ္စည်းအဖြစ်ထုတ်လုပ်သွားနိုင်ဖို့ဖြစ်ပါရဲခင်ဗျာ။
ကန်ဇန်းနီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကွယ်ဖို့အကြောင်းပြချက်နဲ့ဆေးသက်ဝင်အပင်အသုံးပြုတိုင်းရင်းဆေးတွေကိုအသုံးပြုနေကြပါတယ်။သိပ္ပံနီးချက်ဆန်သက်စစ်ဆေးထားတာမရှိဘဲအခုလိုဆေးသက်ဝင်အပင်တွေကိုရောဂါကုလုံးတွေအသုံးမပြုတင်ကြောင်းကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းကို Charles Combi Darislam ကနေသတင်းပေးပို့ထားတာကိုပြောပြပေးပါမယ်။ Darislam စင်ကြီးဘုံမှနေထိုင်တဲ့ Wajuma Sadi ကမရုပ်ကောင်းတဲ့တရရွက်တွေကိုရောပြီးတော့ကျူဖို့လုပ်နေပါတယ်။ဒီလိုဆေးဘက်ဝင်အပင်တွေကိုရောကျူပြီးတော့အငွေ့ကိုရှူတာကယောဂပိုးကွယ်တယ်လို့သူကယုံကြည်နေတာပါ
။မေဖို့ကိစ္စတုကကူဒီဟန်
။ယောဂကာကွယ်ဖို့ဒီလိုအငွေ့ရှူတာပါ။နေ့တိုင်းမနေ့နေ့လေညနေ3ကတရဆက်လုပ်ပါတယ်။တမယာပြီးချင်းမရုပ်ကောင်းတဲ့ချက်သွင်မှုတွေကိုရောကျူပြီးလဲတောက်ပါတယ်။လေးရပြီးတော့ရက်ထားပါတယ်လို့သူကပြောပါတယ်။တခြားဆီးမီးတွေတွေလိုပဲဒီဆီးမီးကကိုရိုနာဗိုင်းရပ်စ်ရောဂါကိုကူးတာနိုင်နေဆိုတဲ့အထောက်အထားမရှိပေမဲ့ဒီလိုတိုင်းရင်းဆီးကိုသုံးဖို့တွန်းအားပေးနေတဲ့အထက်မှာကိုဗီဒိုဆိုတဲ့ဆီးကိုဖော်ဆက်ရောင်းချတဲ့ဟာမစ်မာလီဘိုလည်းပါဝင်ပါတယ်
။တိုကေယာတူမေဘွန်ဒူဝ
ါဒီတမဝါတိုင်းရင်းဆီးကိုတွေ့ပြီးသုံးကြည့်တဲ့သူတွေအထက်မှာဒီဆီးအလုပ်ဖြစ်တာကိုတွေ့ရပါတယ်။ပထမအဆင့်ကအချားကျတာပုံမြင်တယ်။အသက်ရှူရခက်တာကိုလည်းကူပေးတယ်။တုတ်ကွေးနဲ့ပင်မနှွမ်းနေနေရာတွေကိုလည်းပျောက်စီရယ်ဒါရီကကိုရိုနာဗိုင်းရပ်စ်ရောဂါရဲ့လက္ခဏာတွေပဲလေလို့သူကပြောပါတယ်။တန်ဇန်းနီးယားအာဏာပိုင်တွေကတော့ဒီလိုဆီးနီးတွေဟာကိုရိုနာဗိုင်းရပ်စ်ရောဂါပျောက်စေးအနေနဲ့ထိရောက်သလားဆိုတာကိုပထမဆုံးစနစ်တကျစမ်းသပ်စစ်ဆေးဖို့လိုတယ်လို့ပြောပါတယ်
။ Crisis to na subiri
ဒီတိုင်းဆေးကိုအတုတေသနစီရင်နေထဲဖို့ဆေးတုတေသနဌာနညွှန်ကြိုးရဲ့ညွှန်ကြားချက်ကိုစောင့်နေပါတယ်လို့ဆေးတုတေသနဌာနတာဝန်ရှိသူတွေကပြောပါတယ်။ဒီလိုတိုင်းဆီးနီးတွေဟာတကယ်ပဲကိုရိုနာဗိုင်းရပ်စ်ရောဂါပျောက်မပျောက်မသိကြပါနဲ့။မွာဂျူးမားနဲ့သူ့မိမလေးတွေအတွက်ကတော့ပိုးကူးမခံရဖို့အရေးဒီဆီးနီးတွေကသူတို့တက်ပညာမှတ်ပညာအကောင်းဆုံးလုပ်နိုင်တဲ့နည်းလမ်းတွေပဲဖြစ်ပါရဲ့။ကျမများတစ်ဆင့်အောင်ပါရှင်
။အခုဆက်လက်ပြီးနိုင်ငံတကာမီဒီယာတွေထဲမြန်မာနိုင်ငံအကြောင်းရေးသားချက်တချို့ကိုမူရင်းအပေါ်မှပြတ်ကျလို့ပြောပြလိုပါရဲ့။မြန်မာနိုင်ငံခပလန်းစီမံကိန်းအစီအမံဖို့တရုတ်ကCOVID diplomacy ကိုကျင့်သုံးနေကြတာဆိုရဲခေါင်းစဉ်နဲ့ The diplomat ပါ Shah Suraj Bharat ကြီးတာကိုသူစွာကြည့်ကြအောင်ပါတရုတ်နိုင်ငံဟာ COVID 19ကာယောဂါရဲ့အဆိုးဆုံးကိုကျော်လွှတ်ပြီးတဲ့နောက် COVID diplomacy ကိုကျင့်သုံးလာတယ်မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဖက်နိုင်ငံတွေကိုဆေးဝါးအထောက်ပံ့တဲ့လူပုဂ္ဂိုလ်တွေဆက်လွှတ်ပေးပို့နေတဲ့စည်းတနာကိုပြပြီးကာယောဂါတက်ဖြစ်ရင်းမှာကမ္ဘာခေါင်းဆောင်ဖြစ်တယ်ဆိုတာကိုဖော်ထုတ်လာတယ်လို့ဆိုပါတယ်ဖြစ်တော့အာရှဒီရဆောင်ကြည့်သူတို့ကဒါဟာတေယုအစိုးရရဲ့ soft power ကိုအနုနီအင်အားသုံးခြင်းတစ်မျိုးဖြစ်တယ်ဆိုတာကိုသတိထားရဖို့လိုတယ်လို့ထောက်ပြတင်ကြပါရစေ။တေယုရဲ့ BRI ကကပလန်းစီမံကိန်းအတွက်တွန်းအားပေးတဲ့အကြံစီဖြစ်တယ်ဆိုပြီးမြန်မာနိုင်ငံဆိုင်ရာတေယုအသံမကြီးချန်ဟိုင်ကဗနယင်းနဲ့စက်မှုဒုတိယဝန်ကြီးဆက်အောင်ကိုတွေ့ဆုံခဲ့တဲ့ကိစ္စကိုထောက်ပြထားပါရစေ။ COVID-19 Economic Relief Plan CERP ကိုမြန်မာဘက်ကကြေညာပြီးရပိုင်းအတွင်းမှာပဲကျေးဇူးတင်ပါတယ်မြန်မာဒုဝန်ကြီးနဲ့အခုလိုတွေ့ဆုံခဲ့တာဖြစ်ပါတယ်လက်လုံးမှာကာယောဂါအကြောင်းပြပြီးခပလန်းစီမံကိန်းအတွက်တွန်းလှုပ်လာမဲ့တရုတ်ရဲ့ PR ကိုမြန်မာကလည်းစိုးရိမ်နေပါတယ်တကယ်တော့မြန်မာဟာတရုတ်နိုင်ငံနဲ့စီးပွားရေးအရဆက်ဆံမှုမှာကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုအတော်စင်ပြသလာနိုင်ခဲ့ပြီဖြစ်ပါတယ်တရုတ်တို့အခုသုံးလာတဲ့ soft power ကနူနီအင်အားသုံးမှုဆိုတာကတော့သူတို့လူကျင်တာကိုမတရားအော်စားဆုံးခိုင်းတာတဲ့တဖက်သားလုချင်းအောင်ဆွဲဆောင်တဲ့ COVID diplomacy ပဲဖြစ်ပါတယ်မြန်မာဟာဒီကပလန်းစီမံကိန်းနဲ့ပတ်သက်ပြီးသူတို့လူချင်းတဲ့အချက်တချို့ကိုရအောင်လုပ်နိုင်ခဲ့ပြီဖြစ်တယ်လို့လည်းဆိုထားပါတယ်စီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်လာရဖို့ရှိနေတဲ့အချိန်ကပလန်းစီမံကိန်းကိုလုဖို့ရတဲ့အရေးတကြီးလိုအပ်လာနေတဲ့အချိန်ဖြစ်ပေမဲ့သင်တလောက်စစ်တွန်းနိုင်လိမ့်မယ်ဆိုတဲ့သဘောတော့မတွေ့ရဘူးလို့ပြောပါတယ်ဒါပေမဲ့COVID diplomacy ရဲ့ခြေလှမ်းတိုင်းကိုတော့အနိကဆောင်ကြည့်နေရမှာဖြစ်တဲ့ဒီစီမံကိန်းတွေကို သက်ဆိုင်ရာဒေတာတွင်ရက်ခတ်မှုဘလောက်ရှိမယ်ဆိုတဲ့ဆက်ဆက်ပြီးဒေတာအမြင်နဲ့ဆင်ခြင်ကြည့်ရှုဖို့လိုတယ်။ထင်အောင်ထင်မှားဖြစ်မှုတွေနဲ့ဝေဝါးဝါးဖြစ်မနေသင့်ဘူးလို့ဖြေသားထားပါရခင်ဗျာ။ဗီယက်နမ်နဲ့ဘဝရူမဲကောင်နိုင်ငံတွေဗိုင်းရပ်စ်ကြောင့်ဆေးဆူနေပေမဲ့စီးပွားရေးနှင်နာခြင်းဆိုတဲ့ကောင်းစဉ်နဲ့ Nikki Asian Review မှာဒီလန်လိုရေးတာကိုဆက်ကြည့်အောင်ပါ။ကမ္ဘောဒီးယား၊လာအိုမြန်မာ၊ဗီယက်နမ်တို့ဟာအရှေ့တောင်အာရှကဖွံ့ဖြိုးတဲ့နိုင်ငံတွေနဲ့ဆိုင်ရင်ကိုဗစ်ကူးစက်မှုလွန်စွာနည်းပေမဲ့စီးပွားရေးထိခိုက်မှုတော့အတူတူပဲဖြစ်ပြီးဖွံ့ဖြိုးမှုကိုထိခိုက်နိုင်တယ်လို့ကြွန့်ကျင်သူတွေရဲ့သုံးသပ်ချက်ကိုရေးသားထားတာဖြစ်ပါတယ်။ဒီလေးနိုင်ငံဟာဖွံ့ဖြိုးမှု2019မှာ 6.9 ရာခိုင်နှုန်းအပြန်ပြင်းရှိခဲ့ရတာက300ရာခိုင်နှုန်းအောက်ထိကျဆင်းသွားနိုင်တယ်လို့ဆိုထားကြတာပါ။တချို့ကဆိုရင်ဒီနိုင်ငံတွေအနေနဲ့အခုကာယောဂါကြောင့်စီးပွားထိခိုက်မှုကိုရင်ဆိုင်နိုင်ဖို့နိုင်ငံတကာအထောက်ပံ့လိုအပ်လိမ့်မယ်လို့တောင်သတိပေးထားကြပါသေးတယ်။ဆူရကပံပိုးထပ်ပတ်မှုတွေလုပ်ပေမဲ့မလုံလောက်ဘူးလို့လည်းထောက်ပြကြပါရယ်။ဒီနိုင်ငံတွေဟာလူအားစည်းသက်သာတဲ့နိုင်ငံတွေဖြစ်တဲ့အတွက်အဖို့ထယ်လုပ်ငန်း၊ကာပစ္စည်းထုတ်လုပ်တက်ဆင်တဲ့လုပ်ငန်းနဲ့ရှယ်ဆစ်ပစ္စည်းလုပ်ငန်းတွေကိုဆွဲဆောင်နိုင်ခဲ့ပေမဲ့ကာယောဂါကြောင့်ဒီစီးပွားရေးတွေထိခိုက်နေတာသွားပါပြီ။ဒါပေမဲ့ကမ္ဘာနိုင်ငံတွေအနေနဲ့ကုန်ထုတ်လုပ်မှုအချိန်မပြတ်စေဖို့ကြိုးပမ်းနေကြတဲ့အချိန်တည်းမှာပဲဒီလင်းနိုင်ငံအတွက်အခြေအနေကောင်းလာနိုင်တဲ့အစိပ်ပိုင်းတစ်ခုလည်းရှိတယ်လို့ဆိုပါရယ်။အခုကာယောဂါဟာတရုတ်တို့အိန္ဒိယတို့လိုကုန်ထုတ်လုပ်ငန်းရဲ့တကယ့်အချက်အချာနိုင်ငံကြီးတွေမှာအများကြီးထိခိုက်ဒဏ္ဍာရခဲ့ရတာထင်ရှားနေပါရယ်။ဒါကြောင့်ဒီလိုကုန်ထုတ်လုပ်တဲ့လုပ်ငန်းတွေကိုနေရာဖြန့်ကျဲပြီးအစိမ့်ပြင်းထုတ်လုပ်ဖို့ကြိုးစားလာကြဖို့ရှိနေတဲ့အတွက်အလဲလကာရတစ်ခုမှာတော့ဗီယက်နမ်နိုင်ငံဟာအဓိကအရေးပါတဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်။မြန်မာနိုင်ငံဟာလည်းပဲလောလောဆယ်ပါစိတ်မဆွဲဆောင်နိုင်သေးပေမဲ့လမ်းမဆဲဇွန်နှစ်မှာတော့အထယ်လင်းနဲ့လျှက်စစ်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းတွေရဲ့အချက်အချာနိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့ရေးသားထားတာဖြစ်ပါတယ်ခင်ဗျာကျွန်တော်ကြော်စမ်းသားပ
ါဒီလိုမြန်မာပိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုတော့ဥောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာပြည်ကမြို့တိုင်းလူလူမှာကလေးတွေကိုအင်အကူလုတ်သားတွေအဖြစ်ခိုင်းစေနေတာတွေ့ရပါတယ်။ဒါပေမဲ့အင်အကူကလေးလုတ်သားနဲ့သက်ဆိုင်တဲ့ဥပဒေမရှိသေးတဲ့အတွက်နှိမ့်နာဆုံးရှုံးမှုတွေရှိတဲ့အကြောင်းဥောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါရယ်ခင်ဗျာ
။မြန်မာလူဦးရေ93သားမှာ18သားဟာအသက်16နှစ်အောက်ကလေးတွေဖြစ်တယ်လို့ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ UNICEF ကဆိုပါတယ်။ကလေး18တန်းမှာအလုတ်လုံနေတဲ့ကလေးဦးရေက3တန်းခွဲလောက်ရှိမယ်လို့ခန့်မှန်းပါတယ်။ဘာသာရေးအဖွဲ့အစည်းတွေမှာမိခိုနေရတဲ့ကလေး2သိန်းကျော်ရှိတယ်လို့ UNICEF အဖွဲ့ကဆိုပါတယ်။လက်နက်ကင်ပြိပက္ခနဲ့သဘာဝဘေးအန္တရာယ်တင့်နေတဲ့ကလေး4တန်းလောက်ရှိနိုင်ပြီးအခုအညီလိုအပ်နေပါတယ်။ကလေးဦးရေ55ရာခိုင်နှုန်းဟာဆင်းရဲတယ်လို့ပြောနိုင်ပါတယ်။ကလေးတွေဟာတိုင်းပြည်ရဲ့အနာဂတ်ပါအသက်18နှစ်အောက်အရွယ်ကိုကလေးအဖြစ် ILO အပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကသတ်မှတ်ထားပါတယ်ဒါကြောင့်မြန်မာပြည်မှာကလေးလုပ်သားအများအပြားရှိပြီးအလုပ်မျိုးစုံကိုလုပ်ကင်နေကြပါတယ်အင်းအကူအဖြစ်လုပ်ကင်နေကြတဲ့ကလေးတွေအကြောင်းကို ILO အပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကမနစ်ကစာတမ်းထုတ်ပါတယ်ကျင်းလက်စင်ရဲသားနဲ့ပြည်ပကဒေတာကတိုင်းသားတွေရဲ့ကလေးဟာအင်းအကူအများဆုံးလှုပ်တာတွေ့ရတယ်လို့ဖော်ပြပါသေး။အင်းအကူလှုပ်နေတဲ့ကလေးနဲ့လှုပ်မှုတဲ့ကလေးတွေကိုတွေ့ဆုံမေးမြန်းထားတာဖြစ်ပါသေး
။မြန်မာနိုင်ငံမှာကလေးလှုပ်သားတသန်း2သိန်းကျော်ရှိကြောင်း2015တုန်းကလေးလှုပ်သားအစိုးရခန်းစာမှာဖော်ပြပါသေး။2019 ILO စစ်တမ်းကတော့ကလေးအင်းအကူအများဆုံးသုံးတဲ့ရန်ကုန်နဲ့ကလေးအင်းအကူအများဆုံးလာကြတဲ့မြောင်းမြမြို့နယ်ကိုအဓိကထားပြီးစမ်းစစ်ထားပါတယ်။ကလေးကိုအင်အကူလုပ်သားဖြစ်ဖို့ဖန်တီးတဲ့အခြေခံကိုသုံးသပ်ထားပါတယ်။1993ကလေးသူငယ်ဥပဒေဟာစေယုံအလုပ်ယုံနဲ့ဆိုင်းနေမှာလုပ်တဲ့ကလေးတွေနဲ့သာသက်ဆိုင်ပြီးအင်အကူအလုပ်နဲ့မသက်ဆိုင်ပါဘူး။ဒါကြောင့်ကလေးအလုံးမှာ အင်အကူလုပ်ပိုင်ခွင့်ရှိသလိုဖြစ်နေပါတယ်။အင်အကူအများစုဟာမိန်းကလေးတွေဖြစ်ကြပြီးအိမ်တွင်းအလုပ်တွေလုပ်ကြရပါတယ်။ယောက်ျားလေးကတော့အိမ်ပြင်မှာတပည့်စည်းလေးခြံဆောက်အခြားတောက်တူမယ်ရတွေလုပ်ကြရပါတယ်
။ဒါပေမဲ့အင်အကူလုပ်တဲ့ယောက်ျားလေးဟာလူနည်းစုသာဖြစ်ပါတယ်။ယောက်ျားလေးအများစုကစားတောက်ဆိုင်ဘတ်စကားဂိတ်စိတ်ကန်းနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်လုပ်ကြပါတယ်။ကျေးလက်ဒေတာမှာမိဘစီရင်မှုနဲ့ပညာသင်ဖို့အခွင့်အလမ်းမရှိမှုဟာအင်ကူလုပ်ဖို့တွန်းအားပေးလို့ဖြစ်နေပါစေ။လေယာအလုပ်ကလို့မပင်မမဲ့ပေါ်ပါပြီးဘေးကင်းတဲ့အင်ကူလုပ်ဟာကလေးတွေနဲ့တင့်တော်တယ်လို့ကျေးလက်နေမိဘတွေကယူဆကြပုံရပါစေ။လက်နက်ကင်ပြိပက်ကဖြစ်ပေါ်တဲ့အရာဒေတာမှာတော့စီရင်နွမ်းပါမှုအပြင်ယုံကြုံမှုမရှိတာကလည်းကလေးတွေကိုမြို့ကိုစေလွှတ်ရတဲ့အကြောင်းရင်းတစ်ခုဖြစ်ပါလေ။မျိုးမအင်ကူလိုရင်ဗမာစာတက်ကျွမ်းလာရင်နောက်ကအလုရှာရမှာနဲ့ပညာဆက်တင်ရမှာလဲအထောက်အကူဖြစ်မယ်လို့ယုံကြည်ကြပါတယ
်ကလေးအင်ကူရှာဖွေရမှာယုံကြည်စိတ်ချမှုဟာမိဘအတွက်အရေးကြီးဆုံးဖြစ်ပါတယ်ဒါပေမဲ့အချိန်နေအရကလေးအင်ကူရှာဖွေသူကိုယုံကြည်ဖို့သာရှိပါတယ်ကလေးအင်ကူစူဆောင်းသူတွေဟာသူတို့နဲ့ပတ်သက်တဲ့အတိုင်းအဝိုင်းကိုဆက်သွယ်ပြီးစူဆောင်းတာများပါတယ်ဘုန်းကြီးကျောင်းကစာတင်ပေးတဲ့စာတင်ကျောင်းတွေမှာကလေးအင်ကူရှာဖွေတာမျိုးလည်းရှိပါတယ်ကလေးကိုအလုရှင်စီကိုရောက်အောင်ပို့ပေးတဲ့ဘုန်းကြီးတွေလည်းရှိပါတယ်ကလေးတွေကိုဘေးကင်းရာကိုပို့ဆောင်ပြီးမိဘဆင်းရဲနွမ်းပါမှုတက်တော့အောင်ဘုန်းကြီးတွေကအကူအညီပေးတယ်လို့ယူဆကြပါတယ်ကလေးအင်အကူတွေရွာကိုအလဲပြန်လာတဲ့အခါသူတို့အပေါင်းအသင်းတွေကိုစီယုံသိမ်းသွင်းတဲ့နီလာနဲ့ကလေးအင်အကူတွေကိုစုဆောင်းကြတယ်လို့အဲလိုစစ်တမ်းမှာဖော်ပြထားပါတယ
်ယုံကြည်စိတ်ဆက်ရတဲ့ကလေးအကူရဖို့အတွက်အလုရှင်တွေဟာသူရဲ့အသည့်မိတ်ဆွေတွေကတစ်ဆင့်ရှာဖွေတာရှိတယ်လို့ဂျားပွဲစားကတစ်ဆင့်ရှာဖွေကြလည်းရှိပါသေး။ရန်ကုန်ကြီးမင်းတိုင်းဘူရာဟာအင်အကူအလုကမားတွေစုဝေးတဲ့ဆောင်ရွက်လူဖြစ်နေပါသေး။အဲဒီနေရာကအခြားရက်ကွက်တွေကိုကလေးအင်အကူတွေပို့ပေးပါသေး။ပွဲစားလူရန်စားမှာဘာသာရေးခေါင်းဆောင်ဆရာဆရာမနဲ့လူပိများတဲ့ပုဂ္ဂိုလ်စသဖြင့်လူမျိုးစုံပါဝင်ပါသေး။ပွဲစားဟာမိမိကျိုးစီးပွားအတွက်ဂျားဝင်ဆောင်ရွက်နေပြီမဲ့သူတို့ကိုအလုရှင်နဲ့ကလေးမိဘတွေကရိုသေလေးစားကြပါတယ်။အများအားဖြင့်အင်ကူလုတ်သားရဲ့မိဘတွေဟာကလေးရမဲ့လစာ3လစာကိုကြိုတင်ထုတ်ယူလေးရှိတာမို့ကလေးဟာအနည်းဆုံး3လပြည့်တဲ့အထိအလုလုပ်ရပါတယ်။ပွဲစားပါရင်ပွဲကကိုနှုတ်ယူထားတာကြောင့်အချိန်မတန်မီစောပြီးအလုထွက်ရင်လစာ2စရောဖို့စရိပ်ပြရပါတယ်။အလုမထွက်နိုင်အောင်လုပ်ထားတာပါပဲ။ညတိုင်းမှာကလေးအကူလုတ်သားရှိရင်မဲ့အင်ကူအလုတ်အကင်ဆိုင်ရာဥပဒေမရှိသေးပါဘူးအင်ကူအလုတ်သမားဘဝကနေအင်ရှင်ပိုင်လုပ်ငန်းရဲ့အလုတ်သမားဖြစ်သွားတာမျိုးလည်းရှိကြောင်း IO စစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
ဒီဘက်ကျန်းမာရေးခဏမှာတော့ COVID-19 နဲ့ဆက်သက်တဲ့ပြင်းထန်ကလေးရောဂါတွေအကြောင်းတင်ပြထားပါတယ်ဒီ COVID-19 ရောဂါကကလေးတွေမှာအဖြစ်နေပြီးပြင်းထန်မှုမရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့နောက်နိုင်ငံတွေမှာဒီယောဂါနဲ့ဆက်ဆက်နိုင်တဲ့ပြင်းထန်ကိုယ်တွင်းအင်္ဂါရောင်ယောဂါခလီးနဲ့ဆယ်ကျော်သက်တွေမှာစပေါ်လာနေပါတယ် Multi System Inflammatory Syndrome ခေါ်ဒီကိုယ်တွင်းအင်္ဂါရောင်ယောဂါအတွက်မြန်မာနိုင်ငံမှာဘလောက်စိုးရိမ်ရသည်ဘာတွေကြိုသည့်ကာကွယ်သင့်ပါလဲဒီအကြောင်းခလီးထုခုနဲ့စိတ်တက်သူတဲ့ခလီးကျန်းမာပညာဌာနအငြိမ်းစားဌာနဘုမောခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်ကဲကလေးစုစုဆရာဝန်ကြီးဗမောက္ခဒေါက်တာစောဝဲခင်ဗျာကျွန်တော်တို့ဒီ COVID-19 နဲ့ဆက်ဆက်ပုံရတဲ့ကူးစက်မှုကအခုတော့ဒီဥရောပနဲ့အမေရိကမှာဆက်ရင်ကလေးငယ်တွေမှာစပြီးဖြစ်လာပြီးတော့သိဆုံးမှုလည်းအနည်းငယ်စရှိလာတာမျိုးဟိုတော့ကတော့ဒီ COVID ကကလေးငယ်တွေကိုတိတ်မပြင်းထန်ဘူးလို့အများကြီးစားခဲ့ရတာကနေအခုတော့ပြောင်းသွားတဲ့သဘောလားဆရာကြီ
းဒီ COVID-19 ဖြစ်တဲ့လူတွေထဲမှာကလေးတွေမှာကရောဂါတော့ကူးစက်နိုင်တယ်သူတို့ကလည်းပြန်ကူးစက်နိုင်တယ်ဒါမဲ့ကလေးတွေမှာပြင်းထန်တဲ့လက္ခဏာမရှိဘူး။အများစုကတဝက်ကျော်ကျော်လောက်ကလက္ခဏာမပြဘူး။ပြရင်လည်းပြင်းထန်တဲ့လက္ခဏာသိမ့်မဖြစ်ဘူးပေါ့နော်။အဲတော့ဒီ ICU တို့ဘာလို့ဒီရောက်တဲ့ကလေးရတော်တော်လေးနေပါလဲ။ဒီနိုင်ငံတနိုင်ငံလုံးမှာတော့ကလေး14နှစ်သားတယောက်ဆုံးနေပေါ့။အဲခုနောက်ပိုင်းမှာတော့ဘာတွေ့လာလဲဆိုလို့ရှိရင်ကလေးတွေမှာ Multi System Inflammatory Syndrome ကဒီကုလုံးမှာရောင်းတာပေါ့နော်။အချောက်ခက်ရောင်းတယ်၊နှလုံးရောင်းတယ်၊အုံနောက်ရောင်းတယ်၊ကြည်လက်တွေမှာပေးနေထွက်တယ်လို့ညစီရောင်လို့ညမေးရောင်လည်းအဲ့လိုမျိုးဖြစ်ပြီးတော့ဒီတွေးလန့်တာတော့ဘာမှဖြစ်ပြီးဆုံးတဲ့ကလေးလေးတွေရှိတာ။တနည်းအားဖြင့်ဆိုကျွန်တော်တို့ယူလို့ကတွေ့ပြည့်ပူတဲ့ဒီ ကာဝါဆာကီဒစ်ဆီစ်လို့ခေါ်တော့ခန္ဓာကိုယ်ရဲ့သွေးကြောလေးတွေရောင်ရမ်းတဲ့ယောဂရဲ့လက္ခဏာမျိုးတွေနဲ့ဖြစ်ပေါ်တာကအခုရက်ပိုင်းမှာအရင်ကာဝါဆာကီဖြစ်တဲ့ပမာဏနဲ့ဆိုင်ဘူးဘလို့များလာတယ်ဆိုတော့အချက်တွေတွေ့လာတယ်အဲ့ဒါတွေကလည်းတစ်ခါလေး COVID-19 နဲ့ဆက်ဆက်နေတာပေါ့ဒါကြောင့်အဲ့ဒီလက္ခဏာအဖြစ်တွေပေါ်လာတယ်ဆိုတော့အခုကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းကြေညာပါတယ်ဧပြီလအကုန်လုံးပြရတယ်အင်္ဂလန်ကတော့ကမ္ဘာတစ်ဝန်းကိုတတိပေးထားပါတယ်အများကြီးဖြစ်တာတော့မဟုတ်ပါဘူး။ဥရောပတစ်ခွန်မှာဒီကလေးတွေကြားထဲမှာ230ကျော်လောက်ဖြစ်တယ်။ဒါနိုင်ငံအားလုံးပေါ့လေ EU ။အဲ့ဒီမှာအင်္ဂလန်တစ်ယောက်၊ဂျင်တစ်တစ်ယောက်သုံးနာရှိတယ်။အခုတော့အမေရိကန်နိုင်ငံမှာဒါကိုသတိထားစောင့်ကြည့်တဲ့အခါကလေးလူတာတရားကျော်သွားပြီလို့သိရပါလား။အဲသုံးနာလည်း230တော့ရှိတယ်လို့ကြားရတယ်။
ဟုတ်ကဲ့ဆရာကြီး။အခုလို့ဒီကြောင်းလည်လာတဲ့အနေအထားတစ်ခုကမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်ရောဆရာဘယ်လိုသက်ရောက်မှုရှိနေလဲ
။မြန်မာနိုင်ငံအတွက်တော့လုံးဝဆိုတော့အများကြီးသက်ရောက်မှုရှိတယ်ပေါ့နော်။ဒီနေ့တိုင်းကျွန်တော်တို့ဒီမှာလည်းဒီ confirm case လို့ခေါ်တဲ့ပိုးထွက်တဲ့လူလာပေါင်း182ယောက်တွေ့တယ်ဒီမေလ16ရက်ပေါ့မြန်မာအစိုးရဆိုတော့10ယောက်ကလေးဖြစ်တာ3ယောက်ပဲရှိတယ်အသက်20ယောက်က13ယောက်ရှိတယ်ပေါ့ဆက်လုံးမှာကလေးက16ယောက်ပဲပါတယ်ဒီကလေးတွေမှာလည်းဘာမှပြင်းထန်တဲ့လက္ခဏာတော့မရှိပါဘူးအဲ့တော့ပမာဏမှာဆိုတော့မပြောင်းအောင်မဆိုကောင်းပါတော့ second wave တွေပါလေဒီလိုအဖြစ်များလာရင်တော့ကျွန်တော်တို့ဒီလိုတွေ့နိုင်တယ်ပေါ့အမေလေးတို့ဒီဥစားလဲသူတို့နိုင်ငံတွေမှာလဲဖြစ်တဲ့ကလေးတွေအားလုံးကြီးတွေ့နေဆိုရင်တော့အနည်းစုပါပဲတချို့မှာတော့ဒီ covid virus ကိုရဲ့ antibody ကိုတွေ့တယ်ပေါ့တချို့မှာတော့လဲမတွေ့ဘူးပေါ့နော်သူတို့ကဒီစဉ်းစားတာတော့သက်ဆိုင်တာဓာတ်ရိုက် covid ကဖြစ်တာလဲဖြစ်ဖြစ်ဖြစ်မယ်ဒီ bear virus ပဲဖြစ်ဖြစ်ပဲဒီရပဲဖြစ်ဖြစ်လူခန္ဓာကိုယ်ကတုံ့ပြန်မှုပြောင်းပြီးတော့အဲ့ဒီသွေးကြောတွေရောင်းတယ်ဒီကိုယ်လုံးသွေးကြောကလည်းဒီကိုယ်လုံးမှရှိတယ်ဒီကိုယ်လုံးကရောင်းတယ်ပေါ့နော်အဲ့လိုယောဂမျိုးကရင်တော့တော့ Kawasaki disease ဆိုပြီးတော့ရှိခိုးပါတယ်အဲ့တော့ကျွန်တော်တို့ဒီမှာလည်းဒီလိုကိုဗစ်ဖြစ်တာများလာတာတွေ့များနိုင်တော့ပေါ့။ကာဝါဆာကီအနေနဲ့လည်းတော်တော်တော့ကျွန်တော်တွေ့တာနည်းပါတယ်။ကျွန်တော်တို့ပါရမီဆေးဝင်ကြီးမှာဆိုကျွန်တော်2013လေးကစပြီးတော့စုဆောင်လာတာလူနာအနေနဲ့ဆိုခုစီတော့36ယောက်လောက်ထိမှတ်တမ်းရှိတယ်ပေါ့နော်။အဲအဲ့ဒီမှာဒီပြီးခဲ့တဲ့3-4လအတွင်းမှာတော့4ယောက်ရှိတယ်ဆိုတော့နည်းနည်းတော့များလာတဲ့သဘောရှိတယ်။
ဟုတ်ကဲ့ဆရာကြီး။အဲ့တော့ဆိုလိုတာကနိုင်ငံတကာမှာလည်းအဖြစ်တော်နေတယ်။မြန်မာနိုင်ငံမှာလည်းဖြစ်ပြီးဒီမှာ clean ငယ်ဒီမှာတော့စုံရံအနေထားတော့မရှိသေးဘူး။ဒါပေမဲ့ဒီကဝါဆကီလို့ခေါ်တဲ့ကုနာသွေးကြောရောင်တဲ့လက္ခဏာတွေနဲ့တွဲပြီးဖြစ်လာနိုင်ဖို့အတွက်တော့သတိပြုစရာတော့ဖြစ်လာတော့ပါဆရာနော်
။သတိပြုစရာတော့ဖြစ်တော့ပါလိမ့်မယ်။ဒီကဝါဆကီဆိုတာလည်းဒီဗိုင်းရပ်စ်တစ်ဖြစ်ဖြစ်ပက်တီးရီးယားပဲဖြစ်ဖြစ်စာမန်ကလေးမှာကောင်းသွားပြီးတော့သူ့ကြောင်မှာပဲခန္ဓာကိုယ်ရဲ့တုံ့ပြန်မှုက abnormal response ပေါ့။အရင်ကပြင်းထန်တဲ့တုံ့ပြန်မှုဖြစ်တဲ့ယောဂလို့ပေါ့နော်။အဖျားကြီးတဲ့ကလေးတွေမှာစဉ်းစားပါပေါ့နော်။အဲ့တော့ဒီယောဂနဲ့ပတ်သက်လို့ဆိုပြောရမယ်ဆိုတော့လူလူနေနဲ့သိပြီးတော့အလန့်တကြားလဲဖြစ်စရာတော့မလိုပါဘူး။အဲဒါပေမဲ့ကျွန်တော်တို့ဘက်ကဒီတာဝန်တွေဓမ္မတွေဘက်ကလည်းဟောဒီလိုဖြစ်နိုင်တယ်ဆိုတာကိုကောင်းနေမှရှိတယ်မလို့တော့ပေါ့။ဘာလို့လဲဆိုလို့ကျအဲ့လိုဖြစ်ရင်ခန္ဓာကိုယ်ထဲမှာရောင်ကျတဲ့ဆီးတွေပေါ့နော်အင်မျိုးကလိုဘီလောခေါ်ပါတယ်။အဲ့လိုဆီးမျိုးထိုးဆီးမျိုးထိုးပြရအဲ့တော့ဒီရင်တွေ့တဲ့ကာဝန်ဆက်ကြီးစီမှာတော့အဲ့ဒါထိုးလိုက်ပြီးဒီပြန်တော့ဆေးလေးလည်းပေးရတာပေါ့နော်ပေးသေးသေးလို့ပါတော့ပေးရအဲ့လိုပေးလိုက်လို့ရှိတော့ကျွန်တော်တို့ရသေးတော့တရားမှမရှိသေးပါ
ဟုတ်ကဲ့ဆရာအဲ့တော့အရင်ကြီးတော့ဆင်းရဲမရှိသေးဘူးဒါပေမဲ့ဒုတိယလှိုင်းတဘောမျိုးပေါ့နော်များလာခဲ့လို့ရှိရင်တော့
ဟုတ်ကဲ့ကိုဗစ်ဖြစ်တာတော့များလာရင်ကလေးတွေမှလည်းများလာရင်တော့အဲ့လိုတုံ့ပြန်မှုလုံခဲ့တဲ့ကလေးတွေလည်းရှိလာနိုင်တာပေါ့
ဟုတ်ကဲ့ဆရာအဲ့ဒီအချိန်လေးအတွက်ဆရာကြီးကြိုပြီးတော့ဒီလက္ခဏာတွေကိုသတိပြုမိဖို့ရော
လက္ခဏာတော့ဘယ်လိုလဲဆိုကာဝါဆာကီကများတော့ကလေးကြီးတွေမှာသိမဖြစ်ကျွန်တော်တို့တွေ့တဲ့လောက်ကတော့နှစ်နှစ်လောက်အောက်ကလေးတွေပဲအဲ့ဒီကလေးတွေမှာဟိုတခုတော့ကြည့်ရပါဘူးကိုဗစ်နဲ့ဒီကိုဗစ်ကြောင့်ဖြစ်တဲ့ယောဂနဲ့ကာဝါဆာကီကလုံးဝအတူတော့လည်းမဟုတ်ဘူးကာဝါဆာကီမှာဆိုလို့ရှိရင်တော့မျက်မေးတွေရောင်းတယ်၊ဗမင်းချိတ်တွေဖြစ်တယ်၊ပါးစပ်မှာနာရီဖြစ်တယ်၊ပါးစပ်မှာနှုတ်ခမ်းတွေကွာတယ်ပေါ့နော်၊လက်တွေခြေောက်တွေရောင်းတယ်၊ကွာတယ်၊အဆင်းကြီးခိုက်တယ်။ဒီနဲ့အများနဲ့တွေ့ရတော့အပြားကြီးတယ်ပေါ့။ဆရာကတော့တော်တော်လေးမကြောက်ဘူး။ဒီပတ်ဆယ်ရက်အလိုမျိုးဆက်ပြားနေတယ်ပေါ့။အလေးလိုက်တဲ့ပုံပြင်းပြင်းထန်ထန်ပြားနေကျွန်တော်ကဒါစဉ်းစားရသေးတယ်ပေါ့နော်။နောက်တစ်ခုနှလုံးသွေးကြောတွေပဲရောင်းတာဖြစ်တယ်။ကိုဗစ်မှာတော့ဖြစ်ဖြစ်ဟာတွေပုံမှန်ထွေးလန့်တာလို့ပါလို့ပေါ့နော်။အဲ့ဒါမျိုးကတော့ကာဝါဆာကီမှာသိမှတွေ့ရပေါ့။သာဝင်သွားတာလို့ဝင်ပြဝင်ရှော့ဖြစ်တာလို့ဒါမျိုးလေးအဲ့လိုအရန်ထားဆိုတဲ့ဝင်ရှော့ဖြစ်တာအဲ့လိုလက္ခဏာတွေပါရှိတယ်ပါ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာမဖြစ်ခင်တည်းကဆိုတင်ကာကွယ်ထားလို့ရှိရင်တော့ပိုကောင်းနိုင်တာမျိုးဆရာကြီးအခုကိုဗစ်ကိုမိဘတွေလည်းကာကွယ်ကြတဲ့အခါမှာဒီကလေးတွေကိုလည်းကာကွယ်နည်းတွေကိုသင်ပေးတဲ့အချိန်အဖြစ်တခြားမိုးတွေမှာဖြစ်လာနိုင်တဲ့တကွေးလိုမျိုးကိုလည်းကာကွယ်ပြီးသားဖြစ်သွားတာပေါ့ဆရာနော်ဒီကဲကူပဲကိုဗစ်ကအများကြီးကာကွယ်ရေးတွေလုပ်တာကို၆ပေကွာလို့ပါတော့ဆရာလေ
ဟုတ်ပါတယ်ဒါတော့ကာကွယ်ခြင်းကတော့ပိုကောင်းတာပေါ့နော်အဲ့တော့ကလေးတွေမှာလည်းကာကွယ်နည်းကတော့ရေပွေးရအဖြစ်တော့လူကြီးတွေနဲ့အတူတူပါပဲ ခဝေဝင်းနေဖို့တက်မကြခဏဆေးဖို့ညနာတို့ကတော့ခဏခဏတက်နေမခိုင်ဘူးသာကြည့်ချောင်းဆိုတဲ့ခါကျရင်သင်ချင်အောင်ပြီးဆိုမဲ့သုံးဖို့တောင်းတဲ့ခွေးနဲ့ပုတ်ဆိုမဲ့ဒါပေမဲ့ကလေးတွေသင်တဲ့အခါမှာနားလေလွယ်တဲ့ပုံစံမျိုးနဲ့သင်ပြရတော့ခုမှလက်စရအောင်စက္ကန့်20လက်စင်းမယ်ဆိုရင်မှ Happy Birthday သချင်းကိုမကျော်ဆိုအဲ့လိုပဲအင်္ဂလိပ်စာစာဆုံးဆိုလိုက်လဲစက္ကန့်20ဖြစ်တော့အဲ့လိုသူတို့နားလေလွယ်တဲ့ပါဠိတွေနဲ့ကာတွန်းဗီဒီယိုလေးတွေပါလေ YouTube မှာဆိုရှိပါအဲ့လိုမျိုးလေးနဲ့သင်ပြရတော့အဲ့မတ်တာတော့ဘာလို့ဆိုလဲကလေးကသမီးအပ်ကလေးဆိုရင်တော့မတ်တာကိုသိမလို့ရပါတော့အဲ့ဒါတော့မျက်နှာအကာလို့ခေါ်တော့နေရဖြစ်ဖြစ်ဝတ်ကြောကြောနဲ့ပုတ်ပြရလို့ရတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့KNU ဘက်ကတပ်သားတွေစုဆောင်လာကြောင်းဖာပုံမျိုးနယ်မှာရှိတဲ့ကျေးရွာသားတချို့ထွက်ပြေးတိမ်းရှောင်နေရပါတယ်ရခိုင်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအတည်ပြုလူနာ2ဦးတွေ့ရှိလို့ဒေသခံတွေစိုးရိမ်နေတယ်ဆိုတာနဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPB နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးတင်းမှန်နေတဲ့အခြေအနေအကြောင်းကိုကြားသားရမှာပါရှင်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ KNU တပ်မဟာ9မှာတပ်သားတစ်စုစောင်းတာကြောင့်ကရင်ပြည်နယ်ဖာပုံမြို့နယ်မှာရှိတဲ့ကျေးရွာရှိရွာခန့်ကကျေးရွာလူထုတွေကထွက်ပြေးတိမ်းရှောင်နေရတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကမေလ19ရက်နေ့မှာတရင်ထုတ်ပြန်ထားပါတယ်ထွက်ပြေးတိမ်းရှောင်နေတဲ့လူထုတွေမှာလူဦးရေ128ဦးရှိပြီးမေလ16ရက်နဲ့19ရက်နေ့မှာကမမောင်းမြို့လိုင်းဖွဲမြို့နယ်နဲ့မြန်ကြီးငူအထူးဒေသတွေမှာရှိတဲ့နိစ္စရာဆွေမျိုးမိတ်ဆွေတွေစီမှာတိမ်းရှောင်နေရတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်ကြီးငူမှာဒေသခံတွေထွက်ပြေးလာတာဟုတ်မှန်ပြီးတပ်သားတစ်စုဆောင်းလို့ထွက်ပြေးရတာဖြစ်တယ်လို့မြန်ကြီးငူအထူးဒေသရှိလဲလွန်မြန်ရက်ွက်အုပ်ချုပ်ရေးမှူးစောမောင်ဖိုးကပြောဆိုပါတယ်အဆိုပါတပ်သားတစ်စုဆောင်းတာနဲ့ပတ်သက်ပြီး KNU တပ်မဟာ9ပြောခွင့်ရဖို့မူစောကလေးတို့ကတဆုံတရာမတိရှိရကြောင်းပြောဆိုပါတယ်အခုလိုလူတစ်စုဆောင်းတာဟာ MCA စာချုပ်ပါအချက်တွေချိုးဖောက်တာဖြစ်ပြီးတပ်ဆိုင်ရာတာဝန်ရှိသူကနေတဆင့်သတိပေးတားမြင့်ကန့်ကွက်မှုတွေဆောင်ရွက်သွားမယ်လို့တပ်မတော်ဘက်ကဆိုပါတယ်
ရခိုင်ပြည်နယ်မှာ COVID-19 ရောဂါကူးစက်ခံရသူအသေပြုလူနာအမျိုးသားနှစ်ဦးသေရှိရပြီဖြစ်တယ်လို့အစိုးရကသတင်းထုတ်ပြန်နောက်မှာဒေသခံတွေစိုးရိမ်မှုတွေမြင့်တက်နေပါတယ်ပရမယောဂါပိုးသေရှိသူကတော့တန်သွဲမျိုးစာတိအသက်30ကျော်အရွယ်မျိုးသားသူနဲ့ဒုတိယယောဂါပိုးသေရှိသူကတော့အသက်25နှစ်အရွယ်တန်ကိုးမျိုးကမျိုးသားသူဖြစ်ပြီးသူတို့နှူးဟာမကြသေးမီမလေးရှားနိုင်ငံကနေပြန်လာသူတွေဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်သူတို့တွေကိုတပ်ဆိုင်ရာမြို့နယ်ဆေးရုံမှာစောင့်ကြည့်ထားတယ်လို့တခြားမလေးရှားနိုင်ငံကပြန်လာသူ95ဦးကိုလည်းအသွာလာကသစောင့်ကြည့်ထားတယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနဝန်ထမ်းရရှိသူကပြောပါတယ်ရခိုင်ပြည်နယ်မှာတရုတ်မလေးရှားနဲ့ထိုင်းနိုင်ငံပါဝင်နိုင်ငံခြားကပြန်လာသူတွေအများကြီးရှိနေတယ်လို့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းယောဂါပိုးကူးစက်မှုတွေနေ့စဉ်မြင့်တက်လာနေတဲ့အတွက်ဆွေးရည်နေကြတယ်လို့မောင်သုံးမြို့ခံကိုအီသွန်းကပြောပါတယ်
ချင်းပြည်နယ်ပလက်ဝမြို့နယ်မှာစစ်ပေးရှောင်9000ကျော်အပါအဝင်ကျေးလက်နေပြည်သူ2000ကျော်တို့ဟာစားနပ်ရိက္ခာပြတ်လတ်မှုကြုံတွေ့နေရတယ်လို့ချင်းစစ်ပေးရှောင်ပြည်သူများကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးကောင်စီ RRCCI ကပြောပါတယ်မြမတပ်မတော်နဲ့ရခိုင်တပ်တော် AA တိုက်ပွဲကြောင့်ပလက်ဝမြို့ကိုထွက်ပြေးတိမ်းရှောင်လာကြတဲ့စစ်ပေးရှောင်9000ကျော်ပလက်ဝမြို့ခံပြည်သူတွေနဲ့ပတ်ဝန်းကျင်ကျေးရွာ15ရွာလောက်ကလူဦးရေ2000ကျော်တို့ဟာရခိုင်ပြည်နယ်ဖက်ကနေကုန်ပစ္စည်းတွေတဲလို့မရတာကြောင့်ရိတ်ခါပြက်လက်နေကြတာပါ။သမီးမျိုးမှာစာအပါဝင်ရိတ်ခါတွေထောက်ပံ့ကူညီရေးပစ္စည်းတွေအချိန်နဲ့တပြေးညီပို့ပေးနိုင်ပေမဲ့သမီးမျိုးကနေမိုင်40လောက်တာဝေးတဲ့ပလက်ဝမြို့ကိုတော့နည်းမြေလုံခြုံမှုမရှိတာကြောင့်စံအိတ်ဆက်လက်မပို့ဆောင်နိုင်တော့လို့ရိတ်ခါပြက်လက်မှုကြုံနေရတယ်လို့ RRCCI ကပြောပါတယ်
Tren naik dan di Raji, ibu mula yang puji warga calok kan itu, atas ngasih cawan itu, naik tinggi ha, melihat cawan ni mah, lelak topong tu mesti nanti kita kaya lu, tisum kebar eh, baru berwap kita tuar esuram, mesti yang di bulu, yang puji warga ojo ini mau uki mau uga piu war eh, aku lu cawan mana gua lu jangan mu ha, ibu mula tu yang permaisuri, kaya atas grup siti, mimi umai pangkuan mukti sendiri weh, latar terakhir mesti yang di bawa, ibu mula mah, mungkin parti ni kaya juga yang mula si yang luja. Nemi nyimwa mu pietanaru si ni dulu, tidak kan cahaya maru gale, nyimyo mai nemi lu, tika muri macamana tipuan ni jawa.
Sampai nemi apa mu semu netring aman mai jiwa twin, ne ente cokut tak saya anak bayi gale, mela sakonian nema, muiya sese muri jolopi, tidak kan ngau gule pansi kosong tua lelu, tidak kan gale piobare, mela sakonian nega pansi kosong tua kaya dunga u ane. Na uga kachin amyo da pipi, jan tong uga ro, pamanek shan amyo ra ripti jau. Akku ka muse amyo yezaka ma sese meymya mu ripti u ni jau, mi da su win de uga piyo baare. Tamaro apa win, asoya thana sanya ga ta win shidu riha, man mai jaywa atuin, mu yu se wa ne lena dwi sese ra pite lo piyo baare.
Xiaomi ne miao pan jiang mei miu ne hao han jiywa osu ga, pa len yu aga lepa chan xie miu ru mi ne u, ta piyam khan ya baare. Mila sese ye ni ma pipuwa kera wa. Atai chansoy yo to ee yein ne. Atai ngan sese ne yue to ee thui su re. Lepa chan paan shi miu du minu uji bi. Paan le yuwa ka li tong maing wei re. Duru ye lepa chan te ma. Tha su ta khan ya la pipa re. Lepa mo po re ti lu ta mu gu ro. Chang me ye se kan ka li hu pui tha wa re.
အခုတရင်လွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။NCA အပြည့်အစုံလက်မှတ်မရေးထိုးနိုင်သေးတဲ့ခရင်းမြူသားတူတက်ရေးပါတီ KNPB နဲ့မြန်မာစစ်တပ်တို့အကြားရှားတော်မျိုးနဲ့အတွင်းတရက်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အမည်ရဲ့စုစည်းချက်ကိုမိကလျာမုံကတင်ဆက်ပေးပါမယ်ရှင်။မေလ၁၆ရက်နေ့ကကယားပြည်နယ်ရှားတော်မျိုးနယ်လေပိုင်းကြီးအောင်စုအတွင်းရှိလမ်းမပေါ်မှာတမတော်နဲ့ခရင်းမြူသားတူတက
ခုခိုးတဲ့ကပြောပါတယ်
ဖြစ်ဖြစ်ချင်းစလောလိုက်သွားကြည့်တယ်ဆိုပြအဲ့နာရီလောက်မှကျွန်တော်ပြတ်သွားတော့ဟိုနည်းနည်းလေးတော့ဆက်တယ်ရတယ်ဟိုသင်ပြီးစဖက်စားတင်းဆောင်သွားတဲ့ဟိုအမိသားကျွန်တော်ဆက်တယ်ရတော့အဲ့ဒါကသူတို့တချိန်တော့ဗျာတချိန်တော့ဟိုလာမဲ့အစ်ကတစ်ဖက်ကဟိုလူမမဆိုးလို့နေရာမမဆိုးဆိုပြီးအချက်ပြပစ်လိုက်တဲ့ဘောတော့ကျွန်တော်တို့သင်ပြီးစကပစ်တာပါဖြစ်ချင်းကျွန်တော်မေးဝိုင်းမေးကြတယ်ပျောက်စီရဆိုပြီးကျွန်တော်တချို့ကပြောတဲ့နေရာကမေးလာတော့ကျွန်တော်ပြန်လဲစုံစမ်းကြည့်တယ်ဒီမှာအတုပခန္ဓာတို့ပါလို့ရှိတာကျွန်တော်မသိရောက်ဘူ
းတိခတ်မှုဖြစ်ဖြစ်ချင်းမှာရှားတော်မြို့နယ်ရှိတမတော်မှတ်နှစ်စစ်ဗျူဟာမှုက၎င်းအားခေါ်ယူသိဆောင်မေးမြန်းပြီးပြစ်တင်ပြောဆိုမှုတွေရှိခဲ့ပေမဲ့နှစ်ဖက်တင်းမာမှုတစုံတရာမရှိခဲ့ဘူးလို့လည်းသူကဆိုပါတယ်လက်ရှိအနေအထားအရကိုဗစ် -19 ကပ်ရောဂါဖြစ်ပွားနေတဲ့ကာလဖြစ်တဲ့အတွက်နှစ်ဖက်ဖွဲ့စည်းတွေနဲ့ပြည်သူတွေစိုးရိမ်မှုထပ်မံဖြစ်ပွားစေတဲ့အပြုအမူတွေကိုမလောက်ဆောင်ဖို့ကရင်နီမျိုးသမီးစည်းရုံးကမမမီကတိုက်တွန်းထားပါတယ
်ကျွန်တော်တို့ကအခုလိုမျိုးဟိုပါဘောအချိန်မှာဘောဒီကိုဗစ် -19 ရဲ့ဖြစ်လို့ဟာလူထုတွေလည်းစိုးရိမ်မှုတွေဖြစ်နေတဲ့အချိန်မှာနောက်တစ်ဖက်ကလည်းလူထုတွေမလုံခြုံမှုတွေခံစားရတာမျိုးတွေတော့မဖြစ်စေချင်ဘူးပေါ့နော်။နောက်ဒီဘက်ကနေတိုက်ပွဲကြောက်စစ်ပွဲကြောက်မလုံခြုံမှုတွေခံစားရတာမဖြစ်စေချင်ဘူးဆိုတော့ဘာပဲဖြစ်ဖြစ်ဒီလိုနှစ်ဖက်ကြားထဲမှာဒီbilateral agreement ရှိတယ်လေ။အဲ့ဒါတွေကတော့နှစ်ဖက်ကမိုက်နာကြရင်တော့ပူပြီးတော့ကောင်းအောင်ပေါ့နော်
။ပြူစုံမြင့်နဲ့မဲဆန္ဒနဲ့မှတ်တဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးသေးနဲ့ကလည်းငြိမ်းချမ်းရေးတည်ဆောက်နေတဲ့ကာလမှာနှစ်ဖက်တပ်တွေအနေနဲ့ပြစ်ခတ်မှုမဖြစ်ပွားအောင်ထိန်းသိမ်းဖို့လိုအပ်တယ်လို့ဆိုပါတယ်။
ဒီနေ့ဆက်တည်ဆောက်တဲ့ကလမာတော့နှစ်ဖက်စလုံးနည်းနည်းလေးအပြန်လာတိုက်ပြီးစနေမှာပဲတော်လာလို့တော့ပူပြီးတော့မှဆက်ပြီးနေလို့ကျွန်တော်အဲ့လိုပြထတာပေါ့နော
် KMPP ဟာအစိုးရနဲ့2012ခုနှစ်မတ်လမှာပြည်내အစ်စ်ပနာမပြစ်ခတ်ရက်စဲရေးနဲ့ဇွန်လ9ရက်နေ့မှာပြည်ထောင်စုစစ်ပနာမပြစ်ခတ်ရက်စဲရေးသဘောတူထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်ပါတယ်ဒါပေမဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေး NCA စာချုပ်ကိုတော့လက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူ
းဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်ပင်လောင်မြို့ကနှစ်ပေါင်း120ကျော်ရှိတဲ့ဟော်နန်းကြီးကအင်္ဂါနေ့တုန်းကပြိုကျသွားပါတယ်အခုလိုမျိုးဟော်နန်းပြိုကျသွားတာဟာပြုပြင်ထိန်းသိမ်းဖို့အားနည်းလို့လားနမ်ဟော်မ်ကလည်းစူးစီးတင်ဆက်ထားပါတယ်
ဒီကရအင်္ဂါနေ့တုန်းကပင်လောင်းဟွန်နန်တခုလုံးပြူကြသွားခဲ့ပါတယ်ပင်လောင်းဒေသခံရှမ်းစာပေရင်ကျေးမှုကော်မတီဝင်စိုက်ခမ်းလွန်းကဟွန်နန်ပြူကြသွားတဲ့အနေအထားကိုရှမ်းပါရာနဲ့အခုလိုပြောပြပါတယ်ဟွန်မန်ကမင်းလေးကူနေရတယ်မုတ်ခနာကြပြီးတော့ပြူသွားတာပါဒီလေတိတ်မပြင်းပါဘူးစီဟွန်နန်းကတော့ခမ်းချုပ်ခစ်ကြရဆိုတော့နိပောင်းတရားကျော်ရှိပြီလေစီဟွန်နန်းကဘူးမှပြုတ်ပြင်းမှမှန်တာရှိခ အစီအဝေးလည်းနှစ်ခါလုပ်ပါတယ်တိတေလူမယ်ဆိုပြီးတော့ကော်မတီတွေပါတွေနဲ့တန်ကားတော်တွေနဲ့လည်းပါပါတယ်ကျွန်တော်စီကဆွေးနွေးတဘောတူညီမှုမရဘူးဖြစ်နေလို့ကောင်းဆောင်နေတူလည်းမရှိဘူးလေအခုလိုပြောကြတဲ့ဖြစ်ဖြစ်ရတာအရန်စိတ်ကိုမကောင်းဖြစ်ရပါတယ
်အခုပြောကြသွားတဲ့ဟော်နန်းကိုပင်လောင်းစော်ဘွားစမိုးကျော်ကနောက်ဆုံးစော်ဘွားအဖြစ်စွဆန်သွားပါတယ်လက်ရှိမှာစော်ဘွားကြီးစမိုးကျော်ရဲ့မဟာဒေဝီစောင်းနှံလာတင်ကနေထိုင်နေပါတယ်ပင်လောင်းဟော်နန်းပြလဲပြုတ်ပြင်းမွန်မှန်ဖို့ပြုတ်လုံနေချင်းပြိုကျသွားတာဟာစိတ်မကောင်းဖြစ်မိတယ်လို့ညောင်ရွှေစော်ဘွားရဲ့သမီးတော်ဖြစ်တဲ့စော်ဟင်မာတိုက်ကအခုလိုပြောပါတယ
်ဘုံခဲတဲ့နှစ်လသုံးလလမ်းဒီပြင်းနေစီမှတင့်ဒီပါလူတေးရစီအဖွဲစီတစ်ခုရလေပြင်းနေစီတိတ်ကားတဲ့လူခွေမရဘူးကျေးခွင့်ပေးဖို့လုံနေတုံးမော့ပြီးတော့ပပအမိနဲ့ဝန်းနေရတော့နော်ဆော်ဘွားအမိနဲ့စကွာထိတ်တင်းရမယ်လို့ခေါ်တယ်အားလုံးပြီးတော့အဲ့ဒီလိုလည်းလုံးချက်ပေးဖြစ်တော့အစိမ့်ခံရလည်းမဟုတ်ဘူးကြီးစိမ့်ခံရလို့အဲ့ဒီဖြစ်တဲ့ဆိုတမျိုးပေါ့နော
် RCSS SSA ကနေပင်လောင်းဟော်နန်းပြန်လဲပြုတ်ပြင်းဖို့လိုအပ်တဲ့တစ်တွေပြင်ဆင်ထားပေမဲ့အကြောင်းမျိုးမျိုးကြောင့်ပြုတ်ပြင်းမွန်းမှန်ချင်းမရခဲ့ပါဘူးအခုလိုပြိုကျရတဲ့အဆင်ဖြစ်သွားတာဟာအစိုးရပေါ်မှာလည်းမူတည်တယ်လို့ RCSS ပြောခွင့်ရဒုတိယဗိုလ်မှူးကြီးဦးခေကအခုလိုပြောပါတယ်
ဒီတော့ဟောတော့ဘာရဲ့ဟောနန်းတူလဲသွားတဲ့ဆိုတာကဆန်းလိုမျိုးတစ်မျိုးတည်းမဟုတ်ဘူးလေမော်အမြန်မာနိုင်ငံတစ်ခုလုံးရင်ကျိမှုတစ်ခုပဲဟောနော်အမြန်မာနိုင်ငံရဲ့သမိုင်းကြည့်ဆောင်တစ်ခုပဲလေအဲခါကြတော့နိုင်ငံတော်အစိုးရအနေနဲ့လည်းတစိတ်တပိုင်းလည်းတဝန်ရှိမလားလို့ပဲနော်လူတွေချင်းကောင်းကြပဲပေါ့နော
်ပင်လောင်းဟော်နန်းဟာ2016ခုနှစ်တုန်းကမိုးတက်လေပြင်းကျလို့တချို့တဝက်ပြိုကျခဲ့ပြီးဖြစ်ပါတယ်အခုပြိုကျမှုဟာဆိုရင်တော့ဟော်နန်းတစ်ခုလုံးလုံးဝပြိုကျပျက်စီးသွားတာဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချိတ်ကိုနားဆင်ကြရမှာပါရှင်
KNU တပ်မဟန်ငါးဖက်ကတပ်သားတစ်စုစောင်းတာကြောင့်ကရင်ပြည်နယ်ဖားပူမြို့နယ်မှာရှိတဲ့ကျေးရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအတီးပြုတ်လူနာအမျိုးသားနှစ်ဦးတွေ့ရှိရပြီဖြစ်လို့ဒေသခံတွေစိုးရိမ်မှုမြင့်တက်နေပါတယ်။
တော်ရစီတွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်ကတင်းလွာပဲဖြစ်ပါတယ်။နောက်ကတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
US American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုစလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ Corona virus ပေါ်ကဆိုင်ရာသတင်းချက်လက်မှားတွေကို online မှာမပြန့်စေဖို့ကုလသမဂ္ဂကစတင်လှုပ်ဆောင်နေပြီလို့ကုလသမဂ္ဂကိမှုချုပ် Antonio Guterres ကကြေညာမှာပြောပါတယ်။online မှာအမုန်းတရားတွေနဲ့ပြည့်နေတာကိုတိတိကျကျမထားနိုင်တော့တဲ့အတွက်အချက်လက်မှန်မှန်စစ်ဆေးတဲ့ verify လှုပ်ရှားမှုကိုစတင်လိုက်ပြီလို့ပြောပါတယ်။ငှက်ဖျားယောဂါကုသတဲ့ chloroquine နဲ့ hydroxychloroquine ဆေးတွေဟာ covid-19 ရောဂါကုသရေးဒါမှမဟုတ်ကာကွယ်ရေးအတွက်အသုံးပြုလို့ရမရကမ္ဘာလုံးဆိုင်ရာလေ့လာမှုကြီးမှာ britain ဆေးရုံတွေကအကြမ်းမှန်ရေးဒေါက်တာတွေပထမဆုံးပါဝင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ရိုဟင်ဂျာတွေပေါ်ကျူးလွန်မှုဟာလူမျိုးရုံးတက်ဖြတ်မှုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုအနေနဲ့လက်ခံပြီးဒီစကရက်ကိုခေါ်ဝေါ်အသုံးပြုဖို့တင်ပြလျှောက်ထားလောက်ကောက်ယူမဲ့အစီအစဉ် Petition ကိုမေလ27ရက်နေ့ကစတင်လိုက်ပြီးလို့ရ
Refugees International အဖွဲ့ကပြောပါတယ်။ Coronavirus ရောဂါပိုးရှိသူနဲ့ထိတွေ့နိုင်ခြေရှိရတာကိုအလိုလျောက်အသိပေးမယ့် smartphone application တစ်ခုကို Apple နဲ့ Google နည်းပညာကုမ္ပဏီနှစ်ခုပူးပေါင်းပြီးမိတ်ဆက်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။တောက်ကြနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ Coronavirus ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစစ်ချမ်းသာကိုကျမ်းမာချပါစီ။ကျမစင်ရွတ်ပါ
This program has come to you from the Voice of America, Washington.